Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ13ရက်ပုဒ်ထူးနေ့ညဖက်9:20အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ LINE မီတာ19253နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနှောင်းလာပါအခုညပိုင်းစီစဉ်ရတာဝန်ယူတင်ဆက်တော့မှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနေရေးစုံစမ်းစစ်ဆေးမှုတွေကိုမကြာခင်မှာပဲအများပြည်သူရှေ့မှောက်ပထမဆုံးအကြိမ်ဖြစ်နေစတင်ချမ်းသာတော့မှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာဒီကနေ့ကာဘုံပောက်ခွဲမှုကြောင့်ကလေးတွေပါဝင်လူ12ဦးသေဆုံးပြီး20လောက်လက်ဒဏ်ရာရသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပြီးတော့မှာပါ
ကောင်းပါပြီရှင်မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်အနေနဲ့တမရော်ပိုင်းနဲ့အစိုးရဝန်ထမ်းတွေကိုလူအခွင့်အရေးအခြေခံပညာပိတ်အစီအစဉ်တွေဆောင်ရွက်ပေးဖို့လွတ်တော်ကိုယ်စားလှယ်တချို့ကတိုက်တွန်းတဲ့သတင်းမှကြားမှာကတော့
မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ဖွဲ့ဝင်များရဲ့အရေးအချင်းကိုလည်းပွင့်လင်းမြင်သာစွာဖော်ပြပြီးတော့ပညာရပ်ပိုင်းဆိုင်ရာကျွမ်းကျင်သူများကိုဦးစားပေး
NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်နော်ဆူဇန်နာလလဆိုတင်ပြတော်တာပါအပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့ရခိုင်ပြည်နယ်ရေတိတောင်မြို့နယ်ထဲမှာမနေ့ညကအစိုးရရေတပ်မော်တော်တွေကိုရခိုင်လက်နက်ကိုင်အဖွဲ့တို့ကလက်နက်ကြီးတွေနဲ့ပစ်ခတ်ရကလက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်လို့ရွာသားတွေထွက်ပြေးရတယ်ဆိုတဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်မတချို့ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ရောမှာတော့ဦးကျော်စန္ဒာရဲ့မြမအရေးတုံသက်ချက်လူလူနဲ့ကြမ်းမာရေးအားကစားသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ရမှာပါခုရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးသတင်းတွေကိုကိုအောင်လင်းဦးနဲ့မဆူမြတ်မွန်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးမှုတွေကိုမကြာခင်မိနစ်ပိုင်းအတွင်းမှာပဲအများပြည်သူရှေ့မှောက်ပထမဆုံးအကြိမ်ဖြစ်ကြားနာတော့မှာဖြစ်ပါတယ်စုံစမ်းမှုတွေကိုတော့အောက်လွှတ်တော်ထောက်လိုင်းကော်မတီကဦးဆောင်နေတာပါလက်ရှိတာဝန်ထမ်းဆောင်နေတဲ့တန်တမန်တွေတယ်မှာဝင်တဲ့ဟောင်းတွေအစိုးရရရှိတွေကိုသတင်းပတ်နဲ့ချီတကပိတ်မင်းမြန်ပြီးလွှတ်တော်အမတ်တွေရောနိုင်ငံတကာကပါစောင့်ကြည့်ရမယ်ဒီကနေ့ကျန်းနာဝင်မှာတော့ယူကရိန်းဆိုင်ရာအမေရိကန်ထိပ်တန်းတယ်မှာဝီလျံတေလာနဲ့အမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျော့ချ်ကန်တို့ထွက်ဆိုကြမှာဖြစ်ပါတယ်တော့ကြာနေမှာထွက်ဆိုဖို့စီစဉ်ထားသူတူဖြစ်တဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးဟောင်းမရီယာဗနိုဗစ်ကတိုင်းပြည်အတွက်ဆက်စုနည်းနဲ့ချီပြီးကျိုးပန်းဆောင်ရွက်ခဲ့တဲ့စံနမူနာပြပုဂ္ဂိုလ်တူဖြစ်ကြောင်းလဲကော်မတီဥက္ကဋ္ဌအဒမ်ရှစ်ကပြောဆိုခဲ့တာပါထွက်ဆိုမဲ့သူတွေရဲ့ကိုယ်တိုင်ပြောကြားချက်တွေကိုအမေရိကန်ပြည်သူတွေလွတ်တော်ကိုယ်စားလှယ်ကြားသိဝင်ရဖို့အင်တာနက်မှာအရေးကြီးတယ်လို့ယုံကြည်ရကြောင်းလဲပြောဆိုထားပါတယ်ယူကရိန်းဆိုင်ရာအမေရိကန်အစိုးရတန်တမန်တွေဖြစ်ကြတဲ့ထင်လာနဲ့ကန်တို့ကတော့ယူကရိန်းနိုင်ငံအတွက်အရေးကြီးလိုအပ်နေတဲ့စည်ရေးအကူအညီဒေါ်လာ390တန်းကိုအမေရိကန်ကမပေးရခင်မှာ2020ပြည့်အမေရိကန်သမ္မတယူကော့ပွဲမှာဒီမိုကရက်ပါတီကူစားပြုရှင်ပြိုင်မှုကျိုးပန်းနေသူတွေနဲ့ရှေ့တန်းရောက်နေတဲ့ဒုသမ္မတဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတကိုသမ္မတထရန့်ကဖိအားပေးခဲ့တဲ့အကြောင်းအစောပိုင်းတကပိတ်စုံစမ်းမှုတွေမှာပြောဆိုထားတာပါသမ္မတရဲ့ Republican Party ဝင်တွေကြားမနေ့ကဖြန့်ဝေထားတဲ့ရုံးသွင်းမှတ်တမ်းစောင်ရကျန်းနာဝဲမှာထွက်ဆိုမဲ့သက်သေတွေကိုအပြင်းထန်မေးခွန်းထုတ်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်
American သမ္မတ Donald Trump နဲ့ Turkey သမ္မတ Recep Tayyip Erdogan တို့ဒီကနေ့အင်ပီရိုမှာတွေ့ဆုံကြဖို့ရှိနေပြီး Syria မြောက်ပိုင်းကို Turkey စစ်ဝင်တိုက်တဲ့ကိစ္စ Russia စီကနေလေကြောင်းရန်ကာကွယ်ရေးစနစ် Turkey ဝယ်ယူတဲ့ကိစ္စတွေကိုဆွေးနွေးကြလိမ့်မယ်လို့ခန့်မှန်းရပါတယ်။ခေါင်းဆောင်နှစ်ယောက်တွေ့ဆုံပြီးပူးတွဲသတင်းစာရှင်းလင်းပွဲလုပ်မယ်လို့အင်ပီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ NATO ဖွဲ့ဝင် Turkey က Russia လို့ S-400 လေယာဉ်ပစ်ဒုံးလက်နဲ့စနစ်ဝယ်ယူတဲ့ကိစ္စအပေါ် American ကစိုးရိမ်ကြောင်းပြောကြားထားပါတယ်။နေတိုမဟာမိတ်နိုင်ငံတွေရဲ့ကာကွယ်ရေးစနစ်နဲ့မကိုက်ညီသလိုအမေရိကန်လို့ F-35 တိုက်လေယာဉ်တွေအတက်အန္တရာယ်ရှိတယ်လို့အမေရိကန်ကပြောပါတယ်။အဲဒါကြောင့် F-35 တိုက်လေယာဉ်တွေကိုတူရကီကိုရောင်းချမဲ့အစီအစဉ်ကိုလည်းအမေရိကန်ကဆိုင်းထားပါတယ်။တူရကီသမ္မတနဲ့ဆွေးနွေးတဲ့အခါရုရှားစီကမစ်ဆိုင်းဒုံးဝယ်နေတဲ့ကိစ္စကိုသမ္မတထရန့်အဓိကထားဆွေးနွေးမယ်လို့အမေရိကန်အကြီးအကဲတာဝန်ရှိသူတယောက်ကပြောပါတယ်။အမေရိကန်တပ်တွေရုတ်သိမ်းခဲ့တဲ့ Syria မှာ IS စစ်သွေးကြွတွေပြန်ပြီးဥမော်လာမဲ့အခြေအနေကိုအမေရိကန်ကအကြီးအကျယ်စိုးရိမ်နေတာကြောင့်ဒီကိစ္စကိုလည်းတမရထရမ်ကတမရအာဒိုဝါနဲ့ဦးစားပေးဆွေးနွေးမယ်လို့ပြောပါတယ်လူအခွင့်အရေးကိစ္စကိုလည်းဆွေးနွေးမယ့်အစီအစဉ်ထဲမှာပါတယ်လို့ဆိုပါတယ်တူရကီအနေနဲ့ဒေါလာနဲ့ရန်ကာကွယ်ရေးစနစ်အရေးပေါ်လိုအပ်တဲ့အတွက်ဝယ်ယူရတာဖြစ်တယ်လို့တမရအာဒိုဝါပြောခွင့်ရသူက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်အမေရိကန်နဲ့တူရကီဆက်ဆံရေးမှာအဖူးအထစ်မဖြစ်အောင်ဒါကိုအမေရိကန်ဘက်ကအသိအမှတ်ပြုတင်တယ်လို့လည်းဆိုပါတယ်
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာဒီကနေ့ကားဘုံပောက်ခွဲမှုကြောင့်ကလေးတွေပါဝင်လူ12ဦးထပ်မံတေဆုံးသွားပြီးနောက်ထပ်20လောက်လည်းဒဏ်ရာရသွားပါတယ်ဒီနေ့စောပိုင်းပောက်ခွဲမှုဟာနိုင်ငံခြားပုဂ္ဂလိကလူကြုံရေးကော်မတီတစ်ခုပိုင်းကားတစ်စင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းလဲပြည်ရေးဝန်ကြီးဌာနပြောခွင့်ရနာဆရက်ရခမီက Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ တန်ရသူတွေကွန်မြူနီကနိုင်ငံခြားသားဝန်ထမ်း၄ဦးပါဝင်ကြောင်းလည်းပြောဆိုခဲ့ပေမဲ့အသေးစိတ်ကတော့မပြောပါဘူး။ချမ်ပတ်တက်ခိုက်မှုတွေကပုန်းမြို့တော်မှာရဲနှင်းငယ်ညင်သက်နေခြင်းမှာဖြစ်ခဲ့တဲ့တက်ခိုက်မှုတွေဘသူကမှတော့သူတို့လက်ချက်ဆိုပြီးကြီးညာတာမျိုးမရှိသေးပါဘူး။အရင်ကဒီလိုတက်ခိုက်မှုမျိုးတွေကိုတော့တာလီဘန်တွေနဲ့ IS စစ်သူကြောအုပ်စုရဲ့အာဖဂန်နစ္စတန်ဆိုင်ရာအဖွဲ့ဝင်နဲ့ဆက်နွယ်တဲ့အုပ်စုတွေကသူတို့လက်ချက်ဆိုပြီးကြီးညာလေးရှိရပါတယ်။တာလီဘန်တွေဖန်ဆီးထားတဲ့အမေရိကန်နဲ့အော်စတြေးလျနိုင်ငံသားနှစ်ယောက်နဲ့လဲလှယ်ဖို့အတွက်ထိတ်တဲတာလီဘန်အကျဉ်းသား၃ယောက်ကိုအာဖဂန်သမ္မတအရှရက်ဂါနီလွှတ်ပေးလိုက်ပြီးနောက်တစ်ရက်မှာပဲအခုလိုတက်ခိုက်မှုနဲ့ဂျုံရရပါအမေရိကန်နိုင်ငံသားကေဗင်ကင်းနဲ့အော်စတြေးလျနိုင်ငံသားတမိုသီဝီကစ်စတိုကိုတော့သူတို့နှုတ်ပမောကတွေဖြစ်နေစာတင်ကြားပို့ချနေကြတဲ့ကပူးမျိုးတော်ကအမေရိကန်တက္ကသိုလ်ကျောင်းဝင်းအပြင်ဘက်မှာ2016ဩဂုတ်လကတာလီဘန်တွေဖမ်းဆီးသွားတာဖြစ်ပါတယ်
အစ္စရေးအနေနဲ့ဂါဇာကမ်းမြံကပါလက်စတိုင်းစစ်သွေးကြွတွေနဲ့ပဋိပက္ခပိုဆိုးမလာခြင်းပေမဲ့တိုက်ခိုက်မှုတိုင်းကိုတုံ့ပြန်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူကပြောကြားလိုက်ပါတယ်။ပါလက်စတိုင်းဘက်ကအစ္စလာမစ်ဂျီဟတ်လှုပ်ရှားမှုအဖွဲ့အနေနဲ့တိုက်ခိုက်မှုတွေကိုရပ်မလား၊ပိုပြင်းထန်တဲ့လက်တုံ့မျိုးကိုရင်ဆိုင်မလားဆိုတာရွေးချယ်နိုင်တယ်လို့ဒီကနေ့ကက်ဘိနက်အစည်းအဝေးမှာဝန်ကြီးချုပ်နတန်ယာဟူကပြောခဲ့ပါတယ်။အစ္စရေးနယ်မြေတွေကိုရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်နေတဲ့စစ်သွေးကြွတွေရှိရာဂါဇာကမ်းမြောင်ဘက်ကိုအစ္စရေးတပ်ဖွဲ့ကဒီကနေ့လဲလေကြောင်းကနေပြန်လည်တိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုတွေပြန်စတဲ့အင်ကာနေတွေကပါလက်စတိုင်း၁၈ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အစ္စရေးဘက်ကထိခိုက်သေဆုံးမှုသတင်းတော့မကြားရသေးပါဘူး။အစ္စရေးဘက်ကိုစစ်သွေးကြွတွေပစ်ခတ်တဲ့ရော့ကက်ဒုံးကျည်200ကျော်တယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းဂါဇာမှာရှိတဲ့အစ္စလာမစ်ဂျီဟတ်အဖွဲ့တပ်မှုကြီးတယောက်တေဆုံးခဲ့ပြီးတဲ့နောက်မှာစစ်သွေးကြွတွေဘက်ကရော့ကက်ဒုံးကျည်တွေနဲ့လက်တုံပြန်တိုက်ခိုက်တာဖြစ်ပါတယ်။ဂါဇာကနေအစ္စရေးဘက်ကိုလက်တလောရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်မှုဟာတပ်မှုကြီးဘာဟာအဘူအယ်အာတာရဲ့လက်ချက်ဖြစ်ကြောင်းနဲ့သူဟာနောက်ထပ်တိုက်ခိုက်မှုတွေလုပ်ဖို့စီစဉ်နေတယ်လို့အစ္စရေးဝန်ကြီးချုပ်နာတန်ယာဟူကပြောကြားခဲ့ပါတယ်။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမေကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညဘက်တရင်ကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်စားသုံးသူတွေထံကဒေါ်လာ30ကျော်တန်ဖိုးရှိတဲ့ credit card တွေနဲ့ငွေချေးအလွှဲသုံးစားမှုတွေအတွက်အလိုရှိနေတဲ့ရုရှားနိုင်ငံသားတယောက်ကိုအီဇရဲလ်နိုင်ငံကနေအမေရိကန်ကိုလွှဲပြောင်းပေးရလိုက်တဲ့ပေါ်ရုရှားတန်ရုံကဒီကနေ့ပဲကန့်ကွက်လိုက်ပါတယ်။ဝါရှင်တန်ချေဆက်ရုရှားတန်ရုံရဲ့ Facebook စာမျက်နှာကနေထုတ်ပြန်လိုက်တဲ့ကြီးညာချက်ထဲမှာတော့အမေရိကန်ဟာရုရှားနိုင်ငံသားတွေကိုကမ္ဘာတစ်ဝန်းမှာလိုက်လံရှာဖွေဖမ်းဆီးနေတယ်ဆိုပြီးတော့လည်းဆွဆွဲထားပါတယ်။အမေရိကန်ကိုလွှဲပြောင်းပို့ဆောင်ပေးလိုက်တဲ့ရုရှားနိုင်ငံသားအလက်ဆီဘာကော့ဖ်ရဲ့ရပ်ပိုင်ခွင့်အခွင့်အရေးတွေကိုလေးစားဖို့တောက်ဆိုတဲ့စာဆောင်ကိုလည်းရုရှားတန်ရုံကအမေရိကန်နိုင်ငံရဲ့ဌာနကိုပေးပို့ခဲ့တဲ့အကြောင်းကြေညာချက်မှာဖော်ပြထားတာပါ။ရုရှားနိုင်ငံသားဘာကော့ဖ်ကတော့ငွေချေးမတမာမှုကွန်ပျူတာနဲ့အီလက်ထရောနစ်ပစ္စည်းတွေကိုဥပဒေမဲ့ပေါက်ထွင်းဝင်ရောက်မှုကိုယ်ရေးချဲ့လက်တွေခိုးယူမှုငွေမဲခွာချမှုစတဲ့ဆွဆွဲချက်တွေနဲ့ဗီဂျီးနီးယားပြည်နယ်ကတရားရုံးမှာမနေ့ကပဲတရားစွဲဆိုလိုက်တဲ့အကြောင်းတရားရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။တရားရုံးမှုလည်းရဘောက်ကော့ဖ်ဟာကွန်ပျူတာစနစ်တွေကိုပေါက်ထွင်းခိုးယူရာကရရှိလာတဲ့အကျိုးဝယ်ကတ်တွေဘဏ်ကတ်တွေကို cut plan နဲ့လို့ခေါ်တဲ့ internet website ကနေပြန်လည်ရောင်းချခဲ့တဲ့အကြောင်းလဲဆွဆွဲထားတာပါ။ပြန်လည်ရောင်းချတဲ့ cut တွေတော်တော်များအမေရိကန်နိုင်ငံသားတွေထံကခိုးယူခဲ့တဲ့ cut တွေဖြစ်တယ်လို့လည်းပြောဆိုထားပါတယ်
။အမေရိကန်အနေနဲ့စီစဉ်ထားတဲ့အတိုင်းတောင်ကိုရီးယားနဲ့စစ်ရေးလေ့ကျင့်မှုလုပ်မယ်ဆိုရင်လက်တုံ့ပြန်မယ်လို့မြောက်ကိုရီးယားကဒီကနေ့ချင်းချောက်လိုက်ပါတယ်။ရှင်မတို့နောက်မဆုံးဖြစ်နေတဲ့မြောက်ကိုရီးယားနျူကလ িয়ার ရေးဆွေးနွေးမှုတွေပြန်ဆနိုင်ဖို့အမေရိကန်ဘက်ကချဉ်းကပ်မှုကိုဒီနှစ်မကုန်ခင်ပြင်ဆင်ဖို့အတွက်မြောက်ကိုရီးယားကအချိန်သတ်မှတ်ထားချိန်မှာပဲအခုလိုထပ်ပြီးချင်းချောက်တာပါ။ရှေ့လတောင်ကိုရီးယားနဲ့ပြုလုပ်မဲ့ဘူးတွဲစစ်ရေးလေ့ကျင့်မှုတွေကိုအရင်လုပ်နေကြအတိုင်းအတာထက်ရှော့ချပြီးလုပ်မယ်လို့အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့သတင်းပတ်ထဲမှာပြောကြားခဲ့တာကိုမြောက်ကိုရီးယားဘက်ကတုံ့ပြန်တာဖြစ်ပါတယ်။စစ်ရေးလေ့ကျင့်မှုတွေဟာမြောက်ကိုရီးယားကိုကျူးကျော်ဝင်ရောက်ဖို့ပြင်ဆင်မှုတွေဖြစ်တယ်လို့မြောက်ကိုရီးယားဘက်ကအမည်ပြောနေတာပါ။မြောက်ကိုရီးယားရဲ့အချုပ်အခြာနဲ့လုံခြုံရေးကိုချိန်ချောက်တဲ့လုပ်ရမှန်သမျှကိုခုခံကာကွယ်ခွင့်ရှိတယ်လို့နိုင်ငံတော်ရေးရာကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပေမဲ့အသေးစိတ်ရှင်းပြခြင်းတော့မရှိပါဘူး။ခေါင်းဆောင်ကင်ဂျုံအန်ဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့အုပ်ချုပ်ရေးမှအာဏာအရှိဆုံးကော်မရှင်ကအခုလိုကြေညာချက်ထုတ်တာတော်တော်လေးရှားပါတယ်။သမ္မတထရမ့်နဲ့ကင်ဂျုံအန်တို့ကြား February လကမအောင်မြင်ခဲ့တဲ့ဒုတိယကြိမ်ထိပ်သီးစည်းဝေးပွဲနောက်ပိုင်းတွေကနျူကလ িয়ার ဆိုင်ရာဆွေးနွေးမှုတွေရပ်တန့်နေတာဖြစ်ပါတယ်။ဒီကြားထဲမှာမြောက်ကိုရီးယားဘက်ကဒုံးပစ်လွတ်ဆန်းသတ်မှုတွေအကြိမ်ကြိမ်ပြုတ်လုခဲ့ပါတယ်။
အင်ဒိုနီးရှားနိုင်ငံကတတိယအကြီးဆုံးမြို့ဖြစ်တဲ့မေရန်မြို့ကရက်စကန်တစ်ခုကိုဒီကနေ့အသေးခံဘုံးကွက်တက်ခတ်ခဲ့ရမှာ6ဦးတက်မနေတန်ရာရသွားပါတယ်ကျန်းဖက်ဝါဒတံပြန်နေနေအစီအစဉ်နေအင်ဒိုနီးရှားမှာစတင်နေပြီးရက်စကန်တွေဘာသာရေးဝတ်ပြုရနေရာတွေကိုအတိုက်ခံရနိုင်တယ်ဆိုတော့သတိပေးချက်တွေထွက်ပေါ်နေကြမှာပဲတက်ခတ်မှုနဲ့ကြုံရတာပါရဲတပ်ဖွဲ့ဝင်တွေအောင်လက်မှတ်တွေလက်ခံရယူဖို့တန်းစီစောင့်ဆိုင်နေကြမှာပဲတက်ခတ်သူဟာစောင့်ကိတ်ကိုဖျက်ချော်လာခဲ့ပြီးတခြားရဲတပ်ဖွဲ့ဝင်တွေနဲ့ထိတိုက်တိုးတဲ့အချိန်မှာအသေးခံပောက်ခွဲလိုက်တာဖြစ်တဲ့အကြောင်းလဲအင်ဒိုနီးရှားရဲတပ်ဖွဲ့ပြောင်းရမူဟာမက်အက်ဘာကပြောဆိုထားပါတယ်။ကာယနာယအနီးမှာအသေးခံပောက်ခွဲခဲ့ရာကတက်ခတ်သူသေဆုံးသွားပြီးရဲတပ်ဖွဲ့ဝင်၄ဦးနဲ့အယက်သား၂ဦးတမနဲ့ဒဏ်ရာရသွားတဲ့အကြောင်းလဲပြောဆိုထားပါတယ်။ဒဏ်ရာရသူတွေကတော့အနီးနားကရဲတပ်ဖွဲ့စေရုံကိုပို့ဆောင်ပေးခဲ့ပြီးအများစုကတော့အနေချင်းထိခိုက်ဒဏ်ရာတွေရခဲ့ကြတာပါ။တက်ခတ်သူဟာအသက်24နှစ်အရွယ်တက်ခတ်သူចောင်းသားတူဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ပြောခွင့်ရသူတူကပြောဆိုထားပြီးဒေသခံ IS စစ်သူကြောင့်ဖွဲ့ကွက်တစ်ခုနဲ့ဆက်နွယ်တဲ့အုပ်စုတစ်ခုနဲ့ပတ်သက်မှုရှိမှရှိစုံစမ်းနေတယ်လို့လဲပြောဆိုထားပါတယ်။ရဲစခန်းမှာလုံခြုံရေးအတွက်စစ်ဆေးတာတွေရှိရမယ်လဲတက်ခတ်သူဟာသူ့မှာပါလာတဲ့ကြောဘွေးကိုတာဝန်ရှိသူတွေကစစ်ဆေးဖို့ကြိုးစားတဲ့အချိန်မှာပဲပောက်ခွဲခဲ့တာလို့လဲရဲတပ်ဖွဲ့ပြောခွင့်ရကပြောဆိုထားပါတယ်။
ဆန္ဒပြပွဲတွေဆက်ဖြစ်နေတဲ့ဟောင်ကောင်မှာနှစ်ဖန်နိုဝင်ဘာ14ရက်နေ့မှာစတင်ကြမှုအားလုံးညှနာထားမယ်လို့ပြည်ညာရေးဌာနကဒီကနေ့ကြေညာပါတယ်။လုံခြုံရေးနဲ့သွားရေးလာရေးစိုးရိမ်မှုကြောင့်မူဂျိုကျောင်းတွေအပါအဝင်အထက်တန်းအထိကျောင်းစာတင်ပို့ချမှုတွေကိုရပ်ထားမှာဖြစ်တယ်လို့ဟောင်ကောင်ပြည်ညာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျောင်းတွေကိုဆက်ဖွင့်ထားပေမဲ့စာတင်ကြမှုတွေကိုဖျက်တယ်လို့ကြေညာချက်ထဲမှာပြောထားပါတယ်။ဟောင်ကောင်ဆန္ဒပြသူတွေဟာတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုထိခိုက်အောင်ယူရပြီးဒီကနေ့မှလည်းမြေထားပူဓာယုံတွေကားလမ်းတွေကိုပိတ်ဆို့တားဆီးဆန္ဒပြနေတာကြောင့်ရထားနဲ့ဘတ်ကပြေးဆွဲမှုတော်တော်များများကိုဖျက်သိမ်းခဲ့ရပါတယ်။ဒေါသထွက်နေကြတဲ့ဆန္ဒပြသူတွေနဲ့ရဲတွေကြားပဋိပက္ခတွေရှိနေချိန်မှာအစိုးရကဒီနေ့ကျောင်းတွေမပိတ်တာကြောင့်ကလေးတွေရဲ့လုံခြုံရေးအန္တရာယ်ရှိတယ်ဆိုပြီးအစိုးရအပေါ်ဝေဖန်မှုတွေလည်းတော်တော်လေးထွက်ပေါ်ခဲ့ပါတယ်။မူလာရန်းနဲ့အထက်တန်းကျောင်းစာသင်ခန်းတော်တော်များများလဲအစိုးရအမိန့်ကိုအာခံပြီးတော့ဒီကနေ့ဖြတ်သိမ်းခဲ့ပါတယ်။တက္ကသိုလ်ကျောင်းဝင်းတွေမှာတော့ဆန္ဒပြသူတွေနဲ့ရဲတွေကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ပါတယ်။ညတော့ကလည်း Chinese University of Hong Kong တက္ကသိုလ်ဝင်းထဲမှာဆန္ဒပြသူတွေကမီးရှို့မီးလောင်ဘုံးတွေနဲ့ပစ်ပေါက်ခဲ့တဲ့အတွက်ရဲတွေကမျက်ရည်ယိုဘုံးတွေ rubber ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။ပုတ်ထုံးနေ့ညပိုင်းနောက်ဆုံးသတင်းတွေကိုကောင်လင်းဦးနဲ့မဆုမြတ်မွန်ကကြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်လိုက်ထုတ်လင်းသွားပါမယ်။ရတေးတောင်မြို့နယ်ရွှေလောင်းတင်ကျေးရွာအနီးမှာမင်းညာကတက်မတော်ရေတက်မော်တော်တွေကိုရခိုင်လက်နက်ကိုင် AA အဖွဲ့ကဒုံးကျည်တွေနဲ့ပစ်ခတ်ပြီးတော့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ AA ဖက်ကပြောပါတယ်။တမရော်ကလက်နက်ကြီးတွေနဲ့ပြန်ပစ်ခတ်ခဲ့တာကြောင့်ဒေသခံတွေကြောက်လန့်ပြီးတော့ထွက်ပြေးရတယ်လို့လဲရွှေလောင်းတင်ကြီးရွာအုပ်ချုပ်ရေးမှူးကပြောပါတယ်။တရင်အပြည့်စုံကတော့ VOA သတင်းထောက်ကိုသက်နိုင်ကပေးပို့ထားပါတယ်
။အဲရခိုင်လက်နက်ကင်ဖွဲ့ကရသေးတော်မြို့နယ်ရွှေလောင်းတင်ကြီးရွာနီးမှာစစ်စင်ရဲလုပ်ဖို့ထွက်လာတဲ့တမရော်ရေတပ်မော်တော်ကိုအဲအဖွဲ့ကကြားဖြတ်ပြီးတော့100mm ဒုံးကျည်နဲ့ပစ်ခတ်ခဲ့တယ်လို့အဲပြောခွင့်ရခိုင်ဒုခကပြောပါတယ
်။ဒီမှာရေတပ်ကနေပြီးတော့ကျွန်တော်တို့ရတာစစ်စင်မျိုးတွေတော့ဒီလိုရှိတဲ့နိုင်ငံရှိမှာကျွန်တော်တို့တက်တက်လည်းဒီလိုကိုကြားဖြတ်ပြီးတော့ထိတာရှိတယ်ဒီတော့မျိုးနဲ့ပြောမှာပေါ့နော်ဒီအဲ့ဒီမှာတော့ဒီကျွန်တော်တို့ကတည်းကတမန်ကြီးအဲ့ဒီဒီတရားခွင်မြင်မြင်ကတည်းကဒီလိုပြခတ်ထိတာရှိတယ်တက်တက်မျိုးချိခိတ်ပိုတိုးဆုံးမှုတွေတော့ကျွန်တော်တို့ဆက်ပြီးတော့ပုံစံနဲ့ရှိနေကြတယ်ဟုတ်တယ်တမန်ကြီးတက်တက်နေပြီးတော့ဒီလိုဒီအဲ့ဒီကန့်ချီမှာချိခိတ်ကြွားတွေကိုမနေ့ကြီးတွေနဲ့ဒီလိုနှမ်းပြီးတော့ဒါအတိမ်ပေါင်း90ဖြစ်တာရှိတယ်အဲ့ဒီမှာဒီတချို့ဟိုဂျာဝလာတိရလို့ရှိပါတယ်เนาะအဲ့ဒီမှာဂျာမအင်တချို့အဲ့ဒီမှာပုတ်ပြရရှိလို့လို့ကျွန်တော်တို့တတိယတိရတာရှိလို့ပဲ
အဲ့ဒီနောက်မှာတော့နှစ်ဖက်ပြန်လည်ပြစ်ခတ်မှုဖြစ်ပေါ်ပြီးတက်မတော်ကပြစ်လိုက်တဲ့လက်နက်ကြီးခြေတဲ့ကြောင့်ရှီလောင်းတင်ခြေရွာမှာ IRC ကစောက်ပေးထားတဲ့စေခိုင်တခုကိုလည်းလက်နက်ကြီးခြေထိမှန်ခဲ့ပြီးရွာသားတချို့လည်းကြောက်လန့်ပြီးနှိစက်ရခြေရွာတွေကိုထွက်ပြေးသွားကြတယ်လို့ရှီလောင်းတင်ခြေရွာအုပ်ချုပ်ရေးမှူးဦးထွန်းအေးကပြောပါတယ
်ဒီမှာဘယ်လိုမှာပေါ့အဲ့ဒီရှင်ကပိုက်ပန်ကြရဖို့ကျွန်တော်ကပိုက်ပန်ကြရဆိုလို့ရပါလို့တိုက်ပြီးတော့အဲ့လိုကျွန်တော်ဒီခါမှာဦးစားဖူးကြတယ်တိုက်ပြီးတော့ကိုကြီးကြံလဲကကိုကြီးကြုံလို့ရတော့အဲ့လိုပြေးကြတာလေကျွန်တော်တို့ရောကအဲ့ဒီလိုအစီအစီရရှိတဲ့အန္တရာယ်ရှိလို့အဲ့ဒီစီးဆင်းလို့မဆွဲကျွန်တော်ကြည့်ရတယ်ဒီမှာမင်းနည်းနည်းနဲ့ကျွန်တော်ပြော
ပြရတဲ့တော်မျိုးတွေမှာတက်မတော်နဲ့တိုက်ပွဲတွေဖြစ်ပေါ်ခဲ့တယ်လို့ဒေသခံတွေနဲ့အဲအဖွဲ့ကပြောပေမယ့်ဘာတိုက်ပွဲမှမဖြစ်ဘူးလို့တက်မတော်တည်မှန်ပြန်ကြားရေးအဖွဲ့ကဘုံမှုလျှော့ဝင်းစော်ဦးကပြောပါတယ်
ကျွန်တော်ပြောတာမဟုတ်ဘူး
ဒီကနေ့အင်ဗီရိုမာတွဲဆောင်ကြဖို့ရှိနေကိုမြန်မာနိုင်ငံလေရခိုင်ပြည်နယ်ဘူးတီတော်မြို့နယ်အထွတ်မှာတမတော်စစ်ကြောင်းတစ်ခုကိုအေးအေးရခိုင်လက်နက်ကင်ဖွဲ့ကအဝေးထိန်မိုင်းဆွေးတိုက်ခိုက်ခဲ့တာလုပ်ခဲ့ပါတယ်ကိုတဲ့နိုင်တင်ပြသွားတာပါရှင်
မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်အနေနဲ့တက်မတော်ပိုင်းနဲ့အစိုးရဝန်ထမ်းတွေကိုလူအခွင့်အရေးအခြေခံပညာပိတ်အစီအစဉ်တွေဆောင်ရွက်ပေးဖို့လွှတ်တော်ကိုယ်စားလှယ်တစ်ချို့ကတိုက်တွန်းခဲ့ပါတယ်။ကော်မရှင်ဖွဲ့စည်းမှုမှာလည်းလူအခွင့်အရေးဆိုင်ရာကြွမ်းကျင်သူတွေထည့်သွင်းဖို့ကော်မရှင်လှုပ်ဆောင်ချက်တွေမှာလည်းပိုပြီးတော့ပွင့်လင်းမြင်သာဖို့တိုက်တွန်းခဲ့ကြတာပါ။အမျိုး
သားလူခွင့်ရေးကော်မရှင်ကနေပြောင်စုလွှတ်တော်မှာကော်မရှင်ရဲ့နှစ်ပတ်လည်အစီရင်ခံစာကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီပေါ်လွှတ်တော်ကုသလေတွေဘက်ကဒီကနေ့ပြောင်စုလွှတ်တော်မှာဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်။တမတော်ပိုင်းနဲ့အစိုးရဝန်ထမ်းပိုင်းတွေကိုလူခွင့်ရေးနဲ့ပတ်သက်တဲ့အခြေခံဗဟုသုတတွေဖြန့်ဝေပေးဖို့နဲ့လူခွင့်ရေးနဲ့ပတ်သက်တာတွေလက်ခံနားလည်ဖို့လိုအပ်နေသေးတာကြောင့်ဒီအပိုင်းကိုဂရုတစိုက်နဲ့ဖြည့်ဆည်းလုပ်ကိုင်ဖို့လူခွင့်ရေးကော်မရှင်ကိုတိုက်တွန်းသွားသူကတော့ NLD မန်လေးတိုင်းဒေသကြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာတန်ဝင်းပါ
လူခွင့်ရေးဆိုင်ရာအသိပညာပိုင်းမှာလူခွင့်ရေးသဘောတူစာချုပ်တွေကြီးညာစာရန်တွေအကြောင်းအရာတွေသာမကဘဲအခြေခံအတွေးခေါ်စဉ်းစားပုံတွေလူခွင့်ရေးကိုကာကွယ်စောင့်ရှောက်မှုတွေကျွမ်းကျင်မှုအပိုင်းမှာနေ့စဉ်လုပ်ငန်းမှာလူခွင့်ရေးကိုမြှင့်တင်ခြင်းကာကွယ်ခြင်းနဲ့လက်တွေ့အကောင်အထည်ဖော်ဆောင်ရည်နည်းတွေခံယူချက်နဲ့အမူအကျင့်ပိုင်းမှာလူအဖွဲ့အစည်းရှိလူတိုင်းအတွက်လူခွင့်ရေးကိုထိမ့်သိမ်းကာကွယ်ဖို့လိုအပ်တာတွေကိုကောင်းစွာနားလေသဘောပေါက်ကျင့်သုံးခံယူနိုင်ဖို့အချိန်ပေးကဆွေးနွေးတင်ကြားပေးဖို့လိုအပ်ပါတယ်
။အနေဒီအမျိုးသားလွှတ်တော်ကိုလည်းနော်ဆူဆန်နာလှလှဆိုးကတော့ကော်မရှင်ရဲ့ဖွဲ့စည်းပုံမှာအမျိုးသမီးတွေနဲ့တိုင်းရင်းသားတွေပါဝင်လာဖို့လိုအပ်နေသေးတယ်လို့ကော်မရှင်မှာကြွမ်းကျင်မှုအလိုက်နေရာပေးနိုင်ဖို့တင်ပြလာခဲ့ပါတယ်
။ပွင့်လင်းမြင်သာမှုနဲ့လူငယ်အမျိုးသမီးတိုင်းရင်းသားမြတ်တစွာရွေးချယ်ရန်မနစ်ကလည်းအကြံပြုပြီးဖြစ်ပါတယ်မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဖွဲ့ဝင်များရဲ့အရေးအချင်းကိုလည်းပွင့်လင်းမြင်သာစွာဖော်ပြပြီးတော့ပညာရပ်ပိုင်းဆိုင်ရာကျွမ်းကျင်သူများကိုဦးစားပေးဖွဲ့တင်ပါတယ
်ရခိုင်မျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်နိုင်ကတော့လူခွင့်ရေးကော်မရှင်အနေနဲ့စစ်ပွဲတွေအတွင်းပြည်သူတွေလူခွင့်ရေးချုပ်ပေါက်ခံရတာရှိမရှိစစ်ဆေးတာမှဒီထက်ပိုပြီးပွင့်လင်းမြင်သာမှုရှိအောင်လှုပ်ဆောင်ပေးဖို့လိုအပ်နေတယ်လို့ထောက်ပြသွားခဲ့ပါတယ
်အစိုးရလှမ်းမှုမှုမပါသည့်လွတ်လပ်သည့်ကော်မရှင်တရက်အနေဖြင့်လူခွင့်ရေးချုပ်ပေါက်ခံရမှုများကိုလက်လက်စွာစုံတမ်းခေါ်ဆောင်ပြီးအမြင့်ဆုံးဆောင်ရွက်ပြသပါကြောင်းအကျဉ်းပြုတိုက်တွန်းရင်းငုံရှောက်ပါတယ်
တမရတာလွှတ်တော်ကိုလေဒုတိယဗိုလ်မှူးကြီးညီညီလွင်ကတော့လူခွင့်ရေးအကြောင်းပြပြီးနိုင်ငံတကာဘက်ကဝင်ရောက်ဆွတ်ဖက်မှုတွေမရှိအောင်နိုင်ငံတကာနဲ့ပတ်သက်တဲ့စာချုပ်တွေချုပ်ဆိုရမှာတတိထားလှုပ်ဆောင်ဖို့ကော်မရှင်နေနဲ့တေချာစဉ်းစားပြီးအစိုးရကိုအကြံပြုသွားဖို့ထောက်ပြသွားခဲ့ပါတယ
်နိုင်ငံတော်ကပါဝင်ချုပ်ဆိုတင်တဲ့ပြည်ပဆိုင်ရာလူခွင့်ရေးစာချုပ်များနဲ့ပတ်သက်ပြီးအစိုးရဘက်သို့အကြံပြုတင်ပြရတာဖြစ်ပါတယ်ဒီလိုအကြံပြုတင်ပြရမှာမြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားများရဲ့ယဉ်ကျေးမှုဓလေ့ထုံးစံနိုင်ငံရေးအခြေအနေစတာတွေနဲ့ခြေထုံးသုံးသပ်ပြီးပြည်တော်စုအစိုးရကိုအကြံပြုစီလိုပါတယ်နိုင်ငံတကာစာချုပ်များကိုဝင်ရောက်ခြင်းနဲ့ပတ်သက်လို့နိုင်ငံတိုင်းကအလုံးစုံပါဝင်လက်မှတ်ရေးထိုးကြတာမဟုတ်ပဲပါဝင်လက်မှတ်ရေးထိုးမှုမပြုခြင်းချွင်းရပြု၍ပါဝင်လက်မှတ်ရေးထိုးခြင်းနောက်မှပါဝင်ခြင်းစတဲ့မိမိတို့နိုင်ငံအခြေအနေအရရပေါ်ဘက်စုံတော့စုံသုံးသပ်ပြီးမှသာပါဝင်လေးရှိတဲ့အတွက်လူခွေရေးနဲ့ပတ်သက်တဲ့အပြည်ပြည်ဆိုင်ရာသဘောတူစာချုပ်များမှာပါဝင်လက်မှတ်ရေးထိုးရေးကိစ္စအကြံပြုရမှာတတိကြီးစွာဆောင်ရွက်သင့်ပါကြောင်း
ဖွဲ့စည်းထားတဲ့လူခွင့်ရေးကော်မရှင်နဲ့ပတ်သက်လို့ကော်မရှင်ရဲ့လုပ်ပိုင်ခွင့်အာဏာရှိသမျှကာကွယ်စောင့်ရှောက်လှုပ်ဆောင်ပေးနိုင်ဖို့အတွက်ကော်မရှင်ရဲ့ဖွဲ့စည်းပုံပြင်ဆင်ပေးဖို့နဲ့လွှတ်တော်ဘက်ကလည်းကော်မရှင်ရဲ့ဥပဒေပြင်ရေးကိုအမြန်ဆုံးဆောင်ရွက်ပေးဖို့အရက်ဖက်ဖွဲ့စည်းတွေကတောင်းဆိုတာတွေရှိနေပါတယ်ရှင်
မမေခါတင်ပြတော်ရပါရှင်အခုတော့ထိုင်းဘက်ကလည်းမြန်မာအလို့သမားခေါ်ယူမှုတချို့အရဆိုင်ထားတဲ့သတင်းတင်ပြပါမယ်ထိုင်းနိုင်ငံဆုံခလာခိုင်နဲ့ကြန့်ထာဘူရီမြို့နယ်ထဲကိုတရားဝင် MOU နှစ်နိုင်ငံသဘောတူညီချက်နဲ့မြန်မာအလုပ်သမားတွေရကနန်းလောက်ရောက်ရှိလာပါတယ်။ဒါပေမဲ့လည်းကုမ္ပဏီတွေအလုပ်ရှင်တွေရဲ့ခွင့်ပြုချက်မရဘဲလူအပိုတွေပါတပါးတည်းခေါ်လာကြတာကြောင့်အလုပ်သမားတွေအလုပ်လက်မဲ့ဖြစ်နေရပါတယ်။ဒါအပြင်ကုမ္ပဏီတွေဖက်ကလည်းထိုင်းဖက်ကအလုပ်ရှင်နာမည်ကိုအသုံးပြုပြီးတော့သွင်းလာတဲ့သူတွေများတာကြောင့်ထိုင်းအစိုးရရုံးတွေဖက်ကလည်းအဲ့ဒီကုမ္ပဏီကအလုပ်သမားပို့ဆောင်ခွင့်တချို့ကိုပိတ်လိုက်တာရှိပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအမကအပြည့်စုံသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံတဲကိုအလုသမားတင်ပို့နေကြတဲ့မြန်မာကုမ္ပဏီတွေဟာလုသမားတဦးကိုကြက်ငွေ၈သိန်းထက်မနည်းတောင်းခံပြီးပို့နေကြတာပါထိုင်းကိုရောက်တဲ့အချိန်မှာတော့မြန်မာလုသမားတွေအတွက်အလုပင်မဲရမရှိပဲအခက်ခဲတွေ့ရတယ်ဆိုပြီးမြန်မာရှေ့ပြောင်းလုသမားခွင့်ရေးကွန်ရက်ရဲ့ဟဲ့ရံမြို့နယ်တာဝန်ခံဦးပါကြီးကဟဲ့ရံမြို့နယ်အတွင်းဒီအပိုင်းအတွင်းဖြစ်ပွားခဲ့တဲ့အခြေအနေကိုခုလိုပြောပါတယ
်ဒီဆက်လုံးရေးလုံခြုံရေးတထေးကနေပြီးတော့အလုသမား၅ယောက်ကိုဗျာသူတို့ကအေဂျင်စီနဲ့မှားတယ် အဲ့တော့မစင်ငါရကိုအေဂျင်စီနဲ့မာတဲ့အခါအေဂျင်စီကနေပြီးတော့လူဦးရေ၅၀ခေါ်လာတယ်ဗျကက်တထင်းနာမင်းနဲ့ခေါ်လာတယ်တထင်းကမာတာကစင်ငါရခေါ်လာတာကနေပြီးတော့လူဦးရေ၅၀ဆိုတော့သုံးစင်ငါရပေါ်တာပေါ့အဲ့ပုံနေတဲ့သုံးစင်ငါရကိုအလုပ်ပေးဖို့အလောက်ကမရှိဘူးတထင်းကပြောတာသူ့မာတာစင်ငါရပဲမာတယ်ကျန်တဲ့သုံးစင်ငါရကိုသူလက်မခံဘူးသူ့မာအလုပ်မရှိဘူးအဲ့လိုဆိုတဲ့အခါဒီအလုပ biro lu kumu miao bua me. Tada yang di tadi ane biro tu, alok fasa aku tau bila tu lemak kamu tu lemak saya bu tu ni ane. Kedeng kudeng, kedeng aje juga biro abe.
Ni malu temari ha, tiawin lagi jadi mati ama we siapa je ni di kule cium ya tapare, kamu ni dega. Lupa-lupa, ya dalam kolabi, mulai tangan gelawa. Tapi mana, lusi mesti surah huru. Tadi caca masuk zaman, tuan masih ada lulu ni jalawa. Jangan buli kaya mah, cepat kere, cina ni betul. Siapa lalu sama kau ini kau ini tahu ni, ubah juga aku lupa jawab ni.
Tapi so di agensi jalur, elu kurang mian ya ka. Jangan ngaji wan ni biru, alau perasa aku thomas biru. ตัวเชลเลอร์เดียวเปลี่ยนจีเรียบร้อยแล้วดีเอเจนซี่คนละเรื่องแล้วตัวมาเรียบร้อยมีอันนี้ตัวทั่วไปเลยแล้วภาษาทั่วไปเลยแต่แล้วตัวมาเรียบร้อยมีอันนี้ดีด้วยเชลเลอร์เดียวเปลี่ยนมีด้วยซึ่งเชลเลอร์ตีเดียฟ้าตัวมาทั่วไปด้วยแต่ยังวันลูกกูร่างที่ได้บุญเนาะเอร่าจังตัวมาเนี่ยบีโร่ด่ามาที่ตั้งบุญฟ้าบีโร่แล้วก็จะมาทั่วไปด้วยลาดูเปลี่ยนหน้าวิจารณ์เนี่ยจะกูเปลี่ยนบีตัวไปทาร์เรงมีเปลี่ยนยาบุตรตั้งสูน
န်းတဲ့မနေ့ရှိနေကြပါတယ်ရှင
်။မအေးအေးမှာပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မတွေဖတ်ဆက်ရအောင်ပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူရေးအလွတ်တော်ဒီမိုကရက်တီရဲ့နောက်တဆင့်ခြေလှမ်းစတင်လိုက်ပြီးလက်ရှိနဲ့အရင်ကတာဝန်ထမ်းဆောင်ခဲ့တဲ့အစိုးရအရာရှိတွေဒီကနေ့အများပြည်သူရှေ့လွှတ်တော်ဌာနပွဲမှာတက်တည်ထွက်ဆိုကြပါလိမ့်မယ်။2020သမ္မတရွေးကောက်ပွဲအထူးကပြိုင်ဖက်ဖြစ်လာနိုင်ခြေရှိသူအပေါ်စုံစမ်းစစ်ဆေးပေးဖို့ယူကရိန်းကိုသမ္မတထရမ့်ကဖိအားပေးတောင်းဆိုခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးမျက်မြင်တက်တည်ရိအသေးစိတ်ထွက်ဆိုကြမှာပါ။အရင်တစ်ကပိတ်ကြားနာပွဲတွေကထွက်ဆိုချက်မှတ်တမ်းရေးသားချက်အစ်စ်ထွက်လာတာကြောင့်လဲသမ္မတထရမ့်ပေါ်ဘလို့တက်ရမှုရှိမလဲဘလောက်အရေးကြီးတယ်လဲဆိုတာကိုကြိုတင်သုံးသပ်နေကြပါတယ်။ VOA လွှတ်တော်သတင်းဆောက်ထောက် Catherine Gibson ရဲ့သတင်းလောက်ကိုကိုသိန်းထိုက်ဦးကပြောပြထားပါတယ်
။ဇင်ဘက်တော်ကြာကျင်းပခဲ့တဲ့လွှတ်တော်တကားပိတ်ကြားနာပွဲဒီအခုတော့အများပြည်သူရှေ့လူသိရှင်ကြားကျင်းပတော့မှာပါ။အော်လွှတ်တော်ထလိုင်းရေးကော်မတီဥက္ကဋ္ဌ Ran Shiff ဦးဆောင်တဲ့အများရှိကြားနာပွဲဒီကလည်းတပ္ပဒါ Trump ကိုဘာကြောင့်ရေးကြည့်ဖို့ဖြစ်လာလဲဆိုတာအမေရိကန်ပြည်သူတွေကိုပြနိုင်မယ်လို့ဒီမိုကရက်တွေကမျှော်လင့်နေပါတယ်။ပထမဆုံးတက်တည်ထွက်ဆိုမဲ့သူကဒီမိုကရက်တွေရဲ့ရေးကြီးတဲ့တက်တည်တူဖြစ်တဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကောင်းဝီလန်ဒေးလာပါ။အော်လော့ဒ်ထရိုင်းကော်မတီဥက္ကဋ္ဌအဒန်ရှရစ်ကသံတမန်ကြီးဝီလန်ဒေးလာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ Someone who is I think
တိုင်းပြည်အတွက်တိတ်ကိုအရေးကြီးတဲ့တာဝန်ထမ်းဆောင်ခဲ့တဲ့သူတူဖြစ်ပြီးဖြစ်ပျက်ခဲ့တာတွေကိုဂရုတစိုက်အာရုံထားခဲ့တယ်လို့ကျွန်တော်ထင်ပါတယ်။အလုံးကိုအနောက်ရှက်ဖြစ်စရာအခြေအနေကိုသူဂရုတစိုက်တိထားခဲ့တဲ့သူပါ
အမေရိကန်ယူကရိန်းကိုပေးမဲ့ဂူညီတွေကိုသမ္မတထရမ့်ရဲ့နိုင်ငံရေးပြိုင်ဘက်ဂျိုးဘိုင်ဒန်နဲ့မိသားစုကိုစစ်ဆေးဖို့သမ္မတထရမ့်အသုံးချခဲ့တာရှင်းပါတယ်ဆိုပြီးယူကရိန်းနိုင်ငံဆိုင်ရာအမေရိကန်ထိပ်တန်းသံတမန်အဖြစ်တာဝန်ယူခဲ့တဲ့သံတမန်ကြီးဝီလန်ဒေးလာကအောက်လွှတ်တော်ကိုပြောဆိုထားပါတယ်ဒီသတင်းပတ်သက်သေထွက်ဆိုမဲ့အထက်မှာနိုင်ငံသားရေးဝန်ကြီးဌာနရာရှိဂျော့ဂျ်ကန်နဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ဟောင်းမာရင်းယူဗနိုဗစ်တို့လည်းပါဝင်ပါတယ်သူတို့ကသမ္မတထရမ့်ရဲ့ကိုယ်ရေးရှင်းနေရူဒီဂျူလီယန်နီရဲ့လှုပ်ရက်ယူကရိန်းအတွက်လွှတ်တော်တည်ပြုထားတဲ့အမေရိကန်ကူညီကိုသမ္မတရဲ့နိုင်ငံရေးဂျိုစီဘောအတွက်သုံးချခဲ့တာကအမေရိကန်ပြည်ထောင်စုရဲ့တန်ခင်းတမန်ကြီးဆင်လာဟုထိခိုက်အောင်နှောက်ယှက်ခဲ့တာဆိုပြီးလွှတ်တော်အမတ်တွေကိုပြောဆိုထားပါတယ
် This is a very
ဒီမိုကရက်အလို့တော်အမတ်ဒူးဖြစ်တဲ့ဂျက်ကီစပီယာကဒါအလွဲသုံးစားလုပ်မှုဆိုတာတိတ်ကိုခိုင်မာပါတယ်ဆိုပြီး ABC ရုပ်သံကိုပြောဆိုသွားတာပါRepublican တွေဘက်ကတော့ Ukraine သမ္မတနဲ့သမ္မတ Trump ဖုံးဆက်ပြောဆိုခဲ့တာတွေအပေါ်မှာခုခံခြေပောက်ဖို့အာရုံစိုက်လှုပ်ဆောင်နေပါတယ်။ Republican အောက်လွှတ်တော်အမတ်ဒူးဖြစ်တဲ့ Jim Jordan ကအခုလိုပြောပါတယ
်။ I trust the call. I trust
ဖုံးဆက်ပြောခဲ့တာကိုကျွန်တော်ယုံပါတယ်။သမ္မတ Zelensky ကိုရောသမ္မတ Trump ကိုရောကျွန်တော်ယုံကြည်ပါတယ်။ကူညီတွေကိုဆိုင်းငံ့နေဆိုတာ Ukraine ဘက်ကမသိခဲ့ဘူးဆိုတာကျွန်တော်ယုံတယ်လို့ကူညီတွေပြန်ပေးအောင် Ukraine ဘက်ကဘာမှမလုပ်ခဲ့ပါဘူး။ဒါကကျွန်တော်တို့အားလုံးရထားတဲ့အခြေခံကြတဲ့အချက်တွေပါတစ်ဖက်ကမစ္စတာရှရစ်တို့ကျင်းနေတာကတကယ်တမ်းဖြစ်ပျက်နေတာတွေအတွက်ရေးကြီးတဲ့အခြေခံအကြောင်းတရားတွေကိုတစ်ဖက်တက်လို့ရဆွဲဖို့ပါ
There's never been a president who's been so transparent
သမ္မတထရန့်ကတော့သူ့ကိုရေးယူ၍လွှတ်တော်ကြားနာမှုလုပ်ငန်းစဉ်တွေဟာမတရားဘူးလို့ပြောဆိုပြီးထင်သာမြင်သာတိတ်ကိုပိုးပွင့်လင်းလင်းရှိတဲ့သမ္မတမျိုးအရင်တုန်းကမရှိခဲ့ပါဘူးဒါကအော်လန်ဒီနဲ့အစ်အမြင့်ဆုံးတိုက်ခိုက်မှုပါတမ်းပြေတော့တိတ်ကိုစိုးရွားပါတယ်ဆိုပြီးပြောဆိုသွားတာပါအရင်သမ္မတဟောင်းတွေဖြစ်တဲ့ရစ်ချတ်နစ်ဆန်နဲ့ဘေကလင်တန်တို့ကိုရေးယူခဲ့တဲ့လုပ်ငန်းစဉ်တွေအတိုင်းအခုအောက်လွှတ်တော်ဒီမိုကရက်တီကဆောင်ရွက်နေတာပါ Brookings Institute ကAlan Kamarek ကခုလိုသုံးသပ်ပါလေ
The impeachment process
အခုရောက်နေတဲ့အရေးယူရေးလုပ်ငန်းစဉ်အခြေအနေကခုံတမာတိအဖွဲ့ဖွဲ့ပြီးစစ်တဲ့လုပ်ငန်းစဉ်မှာတက်တီထောက်ထားတွေစုဆောင်းတာတွေကိုအခုလုပ်နေပါတယ်။နောက်တရားစွဲဆိုမယ် Republican အောက်လွှတ်တော်အမတ်တွေဘက်ကလည်းဒီလိုတရားစွဲဆိုတာကိုခုခံခြေပခွင့်ရှိမယ်ဆိုတာကတော့ရှင်းပါတယ်
။သမ္မတကိုအရေးယူရေးဆွဲချက်တွေကိုဒီမိုကရက်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်ကတေချာပေါက်ဒီပြုနိုင်ခြင်းများပါလေ။ဒါပေမဲ့ Republican တွေအများစုလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာတော့အရေးယူရေးကိစ္စအောင်မြင်မှုဖြစ်နိုင်ခြင်းမရှိတာကြောင့်သမ္မတထရန့်အနေနဲ့လာမယ့်2020ရွေးကောက်ပွဲချင်းပါတဲ့အချိန်ထိသမ္မတတာဝန်ဆက်လက်ထမ်းဆောင်ရဖို့ရှင်းနိုင်ကြောင်းပါခင်ဗျာ
။ကိုသိန်းထိုက်ဦးတင်ပြတော်တာပါရှင်။ VOA မြန်မာပိုင်းရဲ့ပုံထုံးလေးညပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ Insect Pomeration တန်ရဲ့အခက်ကြုံနေရတဲ့သတင်းတစ်ပုဒ်ဖက်တင်ပြခြင်းပါတယ်။ကဘာကြီးပေါ်မှာအင်ဆက်ပိုမာတွေဟာအရေးအထွတ်အများဆုံးရှိတဲ့သတ္တဝါတွေဖြစ်ကြပြီးကဘာပေါ်မှာရှိတဲ့မျိုးစိတ်ပေါင်းတိတိကျကျ5တန်းမှာအများစုနေရာကရှိနေတာပါအင်ဆက်ပိုမာတွေဟာမြေကြီးရှိတဲ့ကဘာဘယ်နေရာမှာမဆိုရှင်သန်နိုင်ပြီးတော့ရေခဲအထိဖုံးလွှမ်းနေလေရှိတဲ့အာနာတိကတိုင်မှာပါရှင်သန်နိုင်တာပါဒါပေမဲ့အခုလောလောဆယ်မှာတော့အင်ဆက်ကဘာကြီးဒုက္ခကြုံနေရပါပြီ Given Notch တည်င်းပေးဖို့ထားတာကိုကိုငင်းချန်းကအပြည့်ဆုံးတင်ပြထားပါတယ်ရှင
်အင်ဆက်ပိုမာတွေကိုကဘာအနှံ့မှာတွေ့နိုင်တာပါကဘာမြေပေါ်မှာအများဆုံးတွေ့ရတဲ့မျိုးစိတ်တွေဖြစ်ပြီးတတ္တဝါတွေအားလုံးအတွက်အစာအာဟာရလည်းဖြစ်ပါတယ
်။ချင်းဆိုတဲ့နှက်ကလေးတွေ90ရာခိုင်နှုန်းကျော်ကအင်းဆက်ပိုးမွားတွေကိုတစ်ချိန်မဟုတ်တစ်ချိန်တော့လိုပါတယ်။ငါးတွေလည်းလိုတာပါ
။ကဘာပေါ်မှာရှိတဲ့အစာအတော့ထုတ်နိုင်တဲ့အပင်3ပုံ2ပုံလောက်ဟာဝိမုံကူးဖို့အတွက်အင်းဆက်တွေကလှုပ်ဆောင်တာဖြစ်ပြီးသေဆုံးသွားတဲ့ပစ္စည်းတွေဆွေးမြေ့ပျက်စီးသွားဖို့အတွက်အင်းဆက်တွေကပဲလှုပ်ဆောင်တာပါ။အကျိုးမြတ်မယူတဲ့ဇာစီအဖွဲ့ရဲ့သိပ္ပံစာတန်းတရဲ့အဆိုအရကဘာပေါ်ကအင်းဆက်တွေဟာဒုက္ခရောက်နေပါပြီ
But we've now started to see common
ကျွန်တော်တို့လေ့လာခဲ့တဲ့အများစုတွေ့ရတဲ့အင်းဆက်မျိုးစိတ်တွေလျော့ပါလာနေပါတယ
် Scott Black ဟာဇာစီအဖွဲ့ကိုဥဆောင်သူဖြစ်ပြီးကဘာပေါ်မှာရှိတဲ့အင်းဆက်ပိုးမွှားတွေဒုက္ခရောက်ရတဲ့အကြောင်းကစကြက်မြေလျော့ပါလာတာပိုးသက်စေအသုံးများတာနဲ့ရန်သူဥဒုပြောင်းလဲတာတွေကြောင့်လို့ပြောပါတယ်
Can you imagine having less habitat? You've got poisons in the environment.
ဆကြက်မြေတွေရောပါလာတာ၊ပတ်ဝန်းကျင်မှာအဆိပ်တွေတိုးလာတာ၊နောက်ပြီးရာသီဥတုကလည်းမမှန်၊ရွေးဥကလည်းစောကျင်စော၊နှင်းတွေကလည်းကျကျင်သလိုကျနေမယ်ဆိုရင်ဘယ်လိုနေထိုင်ရမလဲ။မိုးခေါင်တာလည်းပုံများသလိုမိုးများတာကလည်းမကြမ်းကြာဖြစ်လာတာပါ။ဒါတွေအားလုံးလာဆုံနေတာပါ
။အကြောင်းတွေပေါင်းစုံလာတာကြောင့်ကဘာမှာထင်ရှားတဲ့အင်းဆက်တွေအတွက်တောင်ဖိအားတွေဖြစ်လာစေပါတယ်
။ Monarch butterflies, you know?Everybody knows monarch butterflies.
ဆင်းလိပ်ပြာတွေလို့ပြာပတုံးတွေလို့တတဝါတွေဟာ80ကနေ80ရာခိုင်နှုန်းအထိကျဆင်းလာပြီးအနောက်ကဘာမှာ69ရာခိုင်နှုန်းလောက်တောင်ကျဆင်းခဲ့ပါတယ်
။ဒီလိုအချက်လက်တချို့ကိုတည်ထားတဲ့တစ်ချိန်တည်းမှာပဲကဘာပေါ်မှာရှိတဲ့အင်းဆက်တွေအပေါ်ဖိအားတွေတိုးလာနေပြီးအခုချိန်မှာဒီပြဿနာကိုပြင်ဆင်ရမယ်လို့စာတမ်းအသစ်ကတိုက်တွန်းထားပါတယ
်။ Similar to climate changeNot acting is
ရာသီဥတုပြောင်းလဲမှုလို့ပဲဘာမှမလုပ်တာကလူတွေအတွက်အကျိုးရှိတယ်ပါမဟုတ်ပါဘူး။နောက်ဆယ်စုနှစ်တွေအတွင်းမတိမတာလေးဖြတ်တန်းသွားနိုင်ပြီမဲ့လဲဂေယစနစ်ကြီးတစ်ခုလုံးအားလုံးကိုပြန်မပြင်နိုင်လောက်အောင်ထိခိုက်တဲ့အခြေအနေကိုရောက်ရှိကြော်လွန်သွားမှာသိချပါရစေ
။ဒါကြောင့်ကဘာကြီးအနေနဲ့ပိုးသက်စေအသုံးပြုတာကိုရှော့ချကန့်တက်ပြီးအင်းဆက်တွေအတွက်နေစရာတွေဖန်တီးဖို့နဲ့ရာသီဥတုပြောင်းလဲမှုဒဏ်ကိုတက်တက်ကြွကြွတုံ့ပြန်ဖို့လိုနေပါပြီလို့black ကပြောပါတယ်ဒါတွေလို့ဖို့အကုန်ကြများပြင်မယ်လဲကဘာကြီးနဲ့အင်းဆက်ကဘာတို့အတွက်မရှိမဖြစ်လုံးရမယ်ကိစ္စတွေပဲဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ13ရက်ဗုဒ္ဓဟူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နိုင်တဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190ရောကနေပြီးတော့တိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်ဆိုင်ကဏ္ဍတွေထက်မှာတော့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အာကစားသတင်းလွှာကဏ္ဍတွေကိုလည်းကြားဖို့ရှိပါတယ်။လူလူနဲ့ကြမ်းပါရဲ့အစီအစဉ်မှာကြားဖို့ရှိတာကတော့
စိတ်ဖြစ်စုံများတဲ့ပတ်ဝန်းကျင်နဲ့တဖြည်းဖြည်းဖြစ်လာတယ်ပေါ့နော်။ဆရာတို့တွားရေးလာရင်နေထိုင်ရအစားအဲ့တော့ဒီအကြောင်းချက်တွေကဆရာတို့သွေးတူယောဂကိုဖြစ်ဖို့အတွက်ပေါ့နော်။ဒီဟာပံ့ပိုးနေတယ်
သွေးတူယောဂနဲ့ပတ်သက်ပြီးတော့ဘယ်လိုနေထိုင်စားသောက်ရမလဲဆိုတော့ပညာရှင်တို့ရဲ့ဆွေးနွေးချက်တစ်စိတ်တစ်ပိုင်းကိုကြားခဲ့တာပါရှင်။အပြည့်စုံကတော့မကြားခင်တင်ပြသွားမှာပါ။အခုတော့သုံးမွေဆိုင်ညညရေးဘယ်လိုတိဆောက်ကြမလဲဆိုတော့ကောင်းစင်နဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။အခုအခါမြန်မာနိုင်ငံမှာတက်မရော NLD အစိုးရနဲ့တိုင်းရင်းသားလူနေစုလူများစုတို့အကြားသုံးမွေဆိုင်တင်မာမှုပုံမကြီးထွားလာနေတယ်လို့မြန်မာရေးရာကျွမ်းကျင်သူပမောက္ခဒေးဗစ်စတိန်ဘတ်ကမကြသေးခင်ကရေးသားတဲ့သုံးသက်ချက်ဆောင်မတစ်စောင်မှရေးပါတယ်။ဘာကြောင့်အဲ့ဒီလိုပြောနိုင်ပါသလဲ။ဒါကိုထိန်းသိမ်းပြီးတော့ညီညွတ်ရေးတည်ဆောက်ဖို့သူအကြံပေးတဲ့အချက်တွေကတော့ဘလောက်လက်တွေ့ဖြစ်နိုင်ချေရှိပါသလဲ။အမေရိကန်ပြည်ထောင်စုဂျော့ဂျ်တောင်းတက္ကသိုလ်ဂုဏ်နှုဆောင်ပမောက္ခစတိန်ဘတ်နဲ့ဦးကျော်စန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
မဟုတ်စတိုင်းမှာခင်ဗျာဆရာကြီးမြတ်ပြည့်ခင်ကရေးရဆောင်မတစ်ခုထဲမှာမြန်မာနိုင်ငံမှာအသုံးဝင်ဆိုင်တင်းမာမှုတစ်ခုပုံမကြီးထွက်လာနေရလို့ရေးထားတယ်ကျွန်တော်ဖတ်ရပါတယ်တက်မတော်ရဲ့ NLD အစိုးရရဲ့တိုင်းရင်းသားအင်အားစုတွေရဲ့ဆိုရက်သုံးဝင်ဆိုင်ကွဲလွဲမှုပိုပြီးအချိန်မြင့်လာတယ်လို့ဆိုတာလို့ကျွန်တော်နားလည်ပါတယ်ဆရာကြီးဘာကြောင့်ဒီလိုပြောရလဲ
Well because there is very little trust do we talk about trust
ဘာကြောင့်လဲဆိုရင်ယုံကြည်မှုအလွန်နည်းပါးနေလို့ဖြစ်ပါတယ်လူအဖွဲ့အစည်းတွေအကြားယုံကြည်မှုကိုခေတ်သစ်နိုင်ငံရေးသိပ်ပံဘာသာရေးစကားနဲ့ပြောရရင် social capital လူမှုအရင်းအနှီးလို့ဆိုရမှာပါဒါတိတ်နေပါနေပါတယ်ဒါဟာလည်းတမိုင်းကြောင်းနဲ့ဆိုင်ပါတယ် NLD ကစစ်တပ်ကိုမယုံဘူးဆိုတာထင်ရှားပါတယ်စစ်တပ်ကလည်းဒေါန်ဆန်းစုကြည်ဒါမှမဟုတ် NLD အပေါ်ယုံကြည်မှုမရှိပါဘူးတိုင်းသားတွေဟာဗဟုအစိုးရကိုတစ်ချိန်မဟုတ်တစ်ချိန်တိုက်ခိုက်ခဲ့ကြတာဆိုတော့စစ်တပ်ကိုမယုံကြည်သလို NLD အပေါ်ယုံကြည်မှုလည်းမရှိတော့ပါဘူးရလကတော့အင်မတန်ဝမ်းနည်းစရာကောင်းပြီးမြမပြည်သူတွေကိုယ်တိုင်ကြော်လွားကြရမယ့်အခြေအနေဖြစ်ပါတယ်
။ဒါပေမဲ့မြမအင်းကြီးချင်းအစ်ဆောင်အစားနိုင်ငံတချို့မှကြည့်ရင်သူတို့ဟာလည်းစေုပ်ချွေးကိုဖျက်သန်းကြရတာပါပဲ။သို့တော်လည်းအခုခါကျတော့သူတို့အစဉ်ပြေနေကြသလိုခင်ဗျာ။အဲ့တော့သူတို့ကဆရာကြီးပြောတဲ့ကုနာ social capital ဆိုတဲ့လူမှုအရင်းအနှီးကိုဘယ်လိုတဟဇတာဖြစ်အောင်တည်ဆောက်သွားကြသလဲဆိုတဲ့ရှင်းပြပါလားခင်ဗျာ
။ Well because in the military has played a very important role in Indonesia and Thailand and Korea for a period in Pakistan
Indonesia Thai Pakistan စာရနိုင်ငံတွေမှာစစ်တပ်ဟာအလွန်အရေးပါတဲ့အခက်ခဏကအချိန်အတော်ကြာရှိနေကြတာကျွန်တော်တို့သိကြပါတယ်ဒါပေမဲ့သူတို့နိုင်ငံတွေကစစ်တပ်လူမှုအဖွဲ့အစည်းတစ်ခုလုံးကိုမထိန်းချုပ်ခဲ့ကြပါဘူးနိုင်ငံရေးဖြစ်စဉ်ကိုအချိန်အတိုင်းအတာတစ်ခုထိထိန်းချုပ်ခဲ့ကြပါလိမ့်မယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့1962ခုနှစ်ကစပြီးအရာရာကိုထိန်းချုပ်ထားရတာပါဆိုရှယ်လစ်နိုင်ငံဆိုတော့လေစစ်တပ်ရဲ့ထိန်းချုပ်မှုပြင်ပမှာစီးပွားရေးဖွံ့ဖြိုးမှုလည်းမရှိခဲ့ပါဘူးတပါတီစနစ်ကြောင့်နိုင်ငံရေးအခြေအနေလည်းမတိုးတက်ခဲ့ပါဘူး NGO တွေလည်းမပေါ်ထွန်းပညာရေးကိုလည်းစစ်တပ်ကချုပ်ကင်ထားခဲ့တာပါစစ်တပ်ဟာဖွဲ့စည်းပုံသစ်ရေးဆွဲပြီးဒီလိုဆက်လုပ်ဖို့ကြိုးစားနေသေးပါတယ်ဒါပေမဲ့မအောင်မြင်နိုင်ပါဘူးကြာရှုံးပါလိမ့်မယ်
ဆက်လက်ပြီးတော့ဆရာကြီးကဒီသုံးဝင်းဆိုင်တင်းမာမှုဖြစ်ပေါ်နေတာကိုပြည်လည်မှုရအောင်တက်မတော်ရဲ့ NLD အစိုးရရဲ့တိုင်းရင်းသားတွေရဲ့အစည်းအဝေးသူတို့ကအလျှော့ပေးညှိနှိုင်းရမယ့်ကိစ္စတွေဆိုတာလည်းဖော်ပြထားပါတယ်။ပထမဦးဆုံးစစ်တပ်ဘက်ကသမိုင်းမှာသူတို့ဘယ်လိုမှတ်တမ်းတင်ကြံရိတ်ခဲ့မလဲဆိုတာကိုသဘောပေါက်ပြီးပြုပြင်နေတယ်ပေါ့။ဆိုတော့စစ်တပ်ကဒီစစ်တပ်ဝင်လာအောင်လားသူတို့ကသူတို့အလိုလိုစီလာမှလားသူတို့မျိုးပြင်ပဖီအားပြည်တွင်းဖီအားတစ်ခုခုနဲ့လှုပ်ရမှလားခင်ဗျာ။
No, I think they have to understand that it's in their own interest.
သူတို့ဟာသူတို့ကိုယ်တိုင်ရဲ့အကျိုးအတွက်ပြန်လည်စဉ်းစားရလိမ့်မယ်လို့ထင်ပါတယ်။သူတို့တွေကအများပြားဟာမျိုးချစ်တွေပါ။သူတို့ဟာတိုင်းပြည်အကျိုးပြည်သူလူထုအကျိုးလှုပ်ဆောင်ခြင်းကြသူတွေလို့ထင်ပါတယ်။ ဒါပေမဲ့တစ်ချိန်တည်းမှာပဲသူတို့အဲ့ဒီလိုလှုပ်ချင်ပေမဲ့သူတို့လှုပ်နေတဲ့ပုံစံနဲ့တော့သူတို့ဖြစ်ချင်တာဖြစ်လာမှာမဟုတ်ပါဘူးသူတို့ကအမျိုးသားစည်းလုံးညီညွတ်ရေး National Unity ကိုလိုချင်ကြပါတယ်လွတ်လပ်ရေးရပြီးချိန်ကစလို့အစိုးရတွေရောစစ်တပ်ကပါတိုင်းသားတွေခွဲမထွက်ရလေအောင်အားထုတ်လာခဲ့ကြတာပါဒါပေမဲ့သူတို့လှုပ်နေပုံကမထီရောက်ပါဘူ
းဆရာကြီးကတက်မတော်ကတိုင်းပြည်ကိုချစ်တယ်လို့ဆိုတယ်ဒါမဲ့လူအများစုပြောနေကြတာကသူတို့ဟာသူတို့လုံခြုံရေးသူတို့အနာတီမြဲရေးသူတို့ကိုကြိုးစည်းပွားကိုပဲဦးစားပေးနေရတယ်လို့လည်းပြောနေကြပါခင်ဗျ
Let me put it this way I can't talk about the individual people but I can say this General Min Aung Hlaing has specifically
ကျွန်တော်ဒီလိုပြောပြရစီလူတူကြီးချင်းနဲ့ဆိုင်တဲ့ကိစ္စကကျွန်တော်မပြောနိုင်ပါဘူးဒါပေမဲ့ဒီလိုတော့ပြောနိုင်ပါတယ်ဘူဂျုံမူဂျီမင်းအောင်လိုင်ကနိုင်ငံရေးပါတီတွေဟာသူတို့ပါတီနဲ့သူတို့ပါတီကိုထောက်ခံသူတွေကိုပဲကိုစားပြုပြီးတက်မတော်ဟာတနိုင်ငံလုံးကိုကိုစားပြုတယ်လို့အတိအလင်းပြောကြားထားပါတယ်။ဒါဟာလုံးဝမမှန်ပါဘူး။တက်မတော်ထိပ်ပိုင်းကောင်းဆောင်တွေအရာရှိတွေထဲမှာဗုဒ္ဓဘာသာမဟုတ်သူဘယ်နှယောက်ပါလို့လဲ။ခရစ်ယာန်မပါဘူး၊မွတ်စလင်မပါဘူး၊ဗုဒ္ဓဘာသာတိုင်းရင်းသားလူနည်းစုတယောက်နှစ်ယောက်ပါကောင်းပါမယ်။ဒါကိုတနိုင်ငံလုံးကိုစားပြုတယ်လို့မဆိုနိုင်ပါဘူး။ဘုဂျုံမူဂျီမင်းအောင်လိုင်အနေနဲ့စစ်တပ်ကတော့မှတိုင်းရင်းသားလူနည်းစုတွေထက်သွင်းဖို့ကြိုးစားနေတယ်ဆိုလို့ကျွန်တော်နားလည်ပါတယ်။ဒါပေမဲ့သူတို့တွေရာထူးကြီးရလာဖို့နှစ်ပေါင်းများစွာကြာပါလိမ့်ဦးမယ်။တိုင်းရင်းသားလူနည်းစုတွေရဲ့တန်တရားတွေကရှိနေပြီးသားပါ
။နောက်ဆရာကြီးကပြောပါတယ်။ဒေါအောင်ဆန်းစုကြည်ဟာလည်းသူ့အဖေမျောလင်းခဲ့တဲ့နိုင်ငံစစ်တည်ဆောက်ရေးကိုအခုလက်ရှိကမ္ဘာနိုင်ငံရေးအခင်းအကျင်းနိုင်ငံတကာမှာထွန်းအားနေတဲ့လူခွေးစံတွေနဲ့ညှိပြီးကန့်ညင်အောင်လုပ်ရမယ်လို့ဆိုထားတာတွေ့ရပါတယ်။ဆိုတော့မြန်မာပြည်သူလူထုအများစုရဲ့သဘောထားကိုဆရာကြီးထက်သွင်းစဉ်းစားပါရဲ့လားဒီလိုပြောတဲ့နေရာမှာဒေါအောင်ဆန်းစုကြည်ကသူကနိုင်ငံရေးသမားတစ်ယောက်ဖြစ်တယ်လို့ကြေညာထားတာဖြစ်ပါတယ်ဆိုတော့နိုင်ငံသားတွေရဲ့သဘောထားကိုပြစ်ပယ်ပြီးတော့နိုင်ငံတကာသဘောထားအတိုင်းလိုက်ညှိရင်သူ့ရဲ့ popularity ပေါ့သူ့ရဲ့လူကြိုက်များမှုကိုသူစွန့်စားသင့်တယ်လို့ဆရာကြီးထင်ပါလား
Very difficult as I mentioned in that article Deputy Secretary Byrne said when he first met her
ဒါအမတန်ခက်ခဲတဲ့ကိစ္စပါကျွန်တော်ဆောင်းပါးမှာဖော်ပြထားသလိုပါပဲဒူဝင်ဂျီဘာန်စ်ဒေါအောင်ဆန်းစုကြည်နဲ့ပြန်ဆုံတွေ့တော့ဒေါအောင်ဆန်းစုကြည်အဖို့နိုင်ငံရေးသမားအဖြစ်ရောနိုင်ငံတကာလူခွင့်ရေးသမားအဖြစ်ပါတစ်ချိန်တည်းဖြစ်နိုင်ဖို့ဆိုတာအမတန်ခက်ခဲတယ်လို့ဆိုထားပါတယ်ဒီနှစ်ခုအကြာမှာကွဲလွဲမှုရှိပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့အမတန်ခက်ခဲတဲ့အနေအထားကြောက်ရောက်နေတာဟာအထူးဝမ်းနည်းစရာကောင်းပါတယ်ဒါဟာတိတ်ပေါ်လွင်ထင်ရှားပါတယ်သူ့အတွက်မလွယ်ကူလောက်ပါဘူးဒါပေမဲ့ဒီထက်ကောင်းအောင်လုပ်ခဲ့နိုင်မယ်လို့ကျွန်တော်ထင်ပါတယ်
ဘယ်လိုလုပ်ခဲ့ရမလဲခင်ဗျာ
He should have built up trust with the military What is it
စစ်တပ်နဲ့ယုံကြည်မှုတည်ဆောက်ခဲ့တင်ပါတယ်သူနဲ့ NLD ကပထမဆုံးနိုင်ငံတော်အတိုင်ပင်ခံရာထူးဖန်တီးယူတယ်အဲ့ဒါကဖွဲ့စည်းပုံမှာမပါဘူးဖွဲ့စည်းပုံကိုကွဲပတ်ပြီးလုပ်ခဲ့တာ
ဒါပေမဲ့တိုင်းရင်းသားလူနည်းစုတွေကဒေါအောင်ဆန်းစုကြည်ကစစ်တပ်ကိုနှိမ့်သိမ်းမှုသာကြိုးပမ်းနေတယ်တကယ်တိုင်းရင်းသားတွေရဲ့ပြဿနာမှန်ကိုကင်တယ်ဖို့မကြိုးစားဘူးလို့သူတို့ပြောနေကြတာလေဆရာကြီးကြားမှာပါ
You see that's what a politician is going to be able to do politician is
ဒါနိုင်ငံရေးသမားတွေလုံနိုင်တဲ့ကိစ္စပါအဲ့ဒီနှစ်ဘက်ကိုညီမျှအောင်ထိန်းကြည့်ရမှာပါသူမလုံနိုင်သေးပါဘူးတိုင်းရင်းသားတွေမှာလက်နက်ကင်တပ်ဖွဲ့ကိုစီနေပါဒါကိုစစ်တပ်ကမလိုလားဘူးဆိုတာသိကြပါတယ်ဒါကြောင့်တိုက်တယ်ဒီနေရာမှာတိုင်းရင်းသားတွေဂျင်းနဲ့အောင်ဒေါန်ဆန်းစုကြည်ဘာလုပ်မလဲသူတို့ဒေတာတွင်လုတ်ပိုင်ခွင့်အာဏာတချို့ပေးရမယ်တစ်ချိန်တည်းမှာပဲစစ်တပ်ကိုလည်းခြေနဲ့အောင်လုပ်ရမယ်ဒါဟာတိတ်ကိုခက်ခဲပါတယ်ဒါပေမဲ့အစကတည်းကစစ်တပ်နဲ့ပြောဆိုညှိနှိုင်းပြီးတခုခုလုတ်ခဲ့တဲ့နေထင်ပါတယ်ကျွန်တော်သာဒေါအောင်ဆန်းစုကြည်နေရာမှာဆိုရင်ခွဲထွက်ခွင့်မရှိရဘူးဆိုတာကျွန်မသဘောတူတယ်တိုင်းသားစီလုံးညီညွတ်ရေးကိုယုံကြည်တယ်ရှင်တို့လည်းလိုချင်တယ်လူထုကလည်းလိုချင်တယ်ဒါကိုဘယ်လိုလုပ်ကြမလဲစင်ကြီးတုံတရားနဲ့အညီလုပ်ကြရအောင်လို့ပြောမှာပါပဲအဲ့ဒီလိုဆိုရင်စစ်တပ်ကြီးစိုးမှုနဲ့အချိန်အတိုင်းတာတစ်ခုထိနေပြီးယုံကြည်မှုခိုင်မာလာတာနဲ့အမျှဒါဟာပြောင်းလဲသွားမှာပါစစ်တပ်ကိုယ်တိုင်ကလည်းဒီလိုပြောထားပါတယ
်မြန်မာပြည်မှာလူအများစုကစုံစမ်းကြပါတယ်ဒေါအောင်ဆန်းစုကြည်ဟာအခုခါမှာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေရက်စက်ကျူးလွန်မှုတွေကိုနိုင်ငံတကာစီမင်းမှာအကာအကွယ်ပေးရင်နဲ့သူရဲ့ဂုဏ်သိက္ခာကိုထိခိုက်ကြဆင်းအောင်လုပ်နေရတယ်လို့ပြောကြပါတယ်ဒါဟာစစ်တပ်ရဲ့ယုံကြည်မှုရဖို့အတွက်လုံလောက်တဲ့လှုပ်ဆောင်ချက်လို့ဆရာကြီးမထင်ဘူးလားခင်ဗျာ
But no, it's a really difficult situation. The question of the Rohingya issue is a paramount issue.
တိတ်ခက်ခဲတဲ့အနေအထားပါ။ Rohingya ပြဿနာဟာတိတ်ကိုအရေးကြီးပါတယ်။ကမ္ဘာကဒါကိုအာယုံစိုက်နေပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်ကနိုင်ငံကအတိုက်အဝန်းမှာမထီရောက်ပါဘူး။စစ်တပ်ရဲ့အင်အားအလွန်အကျွံအသုံးပြုမှုကိုအပြစ်မဆိုဘူး။ပြီးတော့တိုင်းရင်းသားလူနည်းစုတွေရဲ့ပြဿနာကိုလည်းကောင်းကောင်းမွန်မွန်သဘောပေါက်နားလည်ဖို့မရပါဘူး။ ရိုဟင်ဂျာပြည်ထောင်သားမကရခိုင်အေအေကိစ္စကိုပဲကြည့်ပါအေအေရဲ့အခန့်ကဏ္ဍအေအေပေါ်လူထုထောက်ခံမှုများတဲ့များလာတာကိုအစိုးရကဘာကြောင့်သဘောမပေါက်နိုင်တာလဲဒီအချက်ကိုအတိအမှတ်မပြုတာဟာပြည်ထောင်ပါပဲကြာရှုံးစေမယ့်ကိစ္စပါအေအေပေါ်ထောက်ခံမှုကပိုပြီးပိုပြီးကြီးထွားလာပါတယ်ရခိုင်ဟာတချိန်ကကိုမင်းကိုချင်နိုင်ငံတစ်ခုပါ1985ခုနှစ်မှာဗမာကသိမ့်ပိုက်ခဲ့တာပါဒါဟာမြန်မာသမိုင်းမှာတမူထူးခြားပါတယ်ထူးခြားတဲ့အမျိုးသားရေးဝါဒပါဒါကိုအစိုးရဒေါန်ဆန်းစုကြည်နဲ့စစ်တပ်တို့တနည်းနည်းနဲ့သဘောပေါက်ဖို့လိုအပ်ပါတယ
်ဆရာကြီးတိုင်းရင်းသားလူမျိုးစုတွေနဲ့ပတ်သက်ပြီးတော့လည်းတိုင်းရင်းသားလူမျိုးစုတွေဘက်ကအပေးယူလို့နှိမ့်နှိုင်းဖို့လိုအပ်တယ်လို့ထောက်ပြထားတာတွေ့ရပါတယ်အခုအခါမှာတိုင်းရင်းသားလူမျိုးစုတွေဟာခွဲထွဲရေးဆိုတာကိုဘယ်သူမှမတောင်းဆိုကြတော့ဘူးဒါကိုအကုန်လုံးဆုံးနှုတ်လိုက်ကြပြီးဖြစ်ပါတယ်ကိုယ်ပိုင်အုပ်ချုပ်ရေးကိုပဲသူတို့လူချင်းနေကြတော့ပါ
Right, right. And the question is, what kind of autonomy? They've given up, most of them have given up secession, I agree.
Mamare, Bello autonomy le, Bello Kuban Ocho yi mule sura shibare. Thuru miyazuga, Quatra Kringo sunla ke yabi sura jano lekhamare. Bello Kuban Ocho yi lujan jale sura, Aguro, diyao dumyu taungni jabare. Degero poesibon auka sa lukte mare.သူတို့မှာဒေတာတွင်လွတ်တော်ရှိတယ်။အဲ့ဒီမှာအာဏာတွေပူပေးတင်တယ်။ဒေတာအစိုးရတွေကိုအာဏာပူပေးတင်တယ်။ဒီလိုနဲ့ယုံကြည်မှုတိစောက်တင်ပါတယ
်။ဟုတ်ကဲ့ဆိုတော့ဆရာကြီးက2008ဖွဲ့စည်းပုံကိုအပြစ်မတင်ဘူးဆိုတဲ့သဘောပေါ့။ဖွဲ့စည်းပုံဆိုင်ရာပြဿနာမဟုတ်ဘူး။ဒါတွေဟာဖွဲ့စည်းပုံကိုအကောင့်ထဲပေါ်တဲ့နေရာမှာအာဏာရဲ့ကိစ္စသာဖြစ်တယ်လို့ဆိုတဲ့သဘောလားခင
်ဗျ။ Well, I mean, I think the Constitution needs to be revised, but I think that the reality is
ဖွဲ့စည်းပုံကိုပြန်လည်ပြင်ဆင်တင်တယ်လို့ကျွန်တော်တို့ထင်ပါတယ်။လက်တွေ့မှာတော့စစ်တပ်ကသဘောတူမှသာပြန်ပြင်နိုင်မှာဖြစ်ပါတယ်။စစ်တပ်သဘောတူအောင်ဘယ်လိုလုပ်မလဲဆိုရင်အချိန်ယူပြီးယုံကြည်မှုတိစောက်ရမယ်။နောက်တစ်ခုကလည်းတိုင်းသားတွေအနေနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိတယ်ဆိုတဲ့ခံစားချက်တစုံတရာရအောင်လုပ်ပေးရပါလိမ့်မယ်။ဒါလွှတ်တော်ကတစင်လုပ်လို့ရနိုင်တယ်ဆိုတာဖွဲ့စည်းပုံကပြဋ္ဌာန်းထားပါတယ်။ဒါကိုလုံးဝလုပ်လို့ရတယ်။ဒေတာတွေအရေးခံရတဲ့ခေါင်းဆောင်တွေကိုဗဟုအစိုးရကအတိအမှတ်ပြုရမယ်ဆိုတာဘာကြောင့်လုပ်နေရမှာလဲ
ဦးချော်စန္ဒာရဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်ခုတော့လာမယ့်စနေနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပ
ါဒေါ်ရရှင်များရှင်ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအကျွဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကဒီသတင်းသက်ချင်းမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များများကပါအားပေးခဲ့ကြပါတယ်။လူခွင့်ရေးချိုးဖောက်မှုဆက်ဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ့်လာနေပါပြီလား။နိုင်ငံတကာဖိအားတွေကတတမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမြန်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့ကြားမရေးကဏ္ဍပါ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာအဖြစ်များတဲ့တွေးတူယောဂါနဲ့ပတ်သက်ပြီးတော့ကြားမှာပါ။တွေးတူယောဂါဖြစ်မှာဆိုရင်ပြီးတော့အငန်ထက်ကိုလုံးဝမစားပဲရှောင်ကြည့်ရဟာတွေးတူယောဂါကိုကြိုတင်ကပ်ကွက်တဲ့နေရာမှာမှငန်းတဲ့နေရာတစ်ခုမဟုတ်ပဲတနေ့တာလိုအပ်တဲ့အငန်ထက်ပမာဏကြော်မသွားအောင်ထိန်းချုပ်ဆောက်တောက်ပေးခြင်းကတော့မှန်ကန်တဲ့နေရာတစ်ခုဖြစ်တယ်လို့ကြားမရေးပညာရှင်တွေကပြောပါတယ်။ဒေါက်တာတန်ဆောကတင်ပြထားပါတယ်ရှင်။
ငန်တဲ့စားသုံးမှုများခဲ့မယ်ဆိုရင်အချိန်ကြာလာတဲ့အခါတိတိယောဂါဖြစ်နိုင်တယ်လို့နားလည်ထားကြတာပါ။တိတိယောဂါကိုရှောင်ကျဉ်နိုင်မှုအတွက်ငန်တဲ့ကိုတနိုင်သမျှ short ပြီးစားသုံးသင့်တယ်လို့လည်းဆရာဝန်တွေကအကြံပေးနေကြတာဖြစ်ပါတယ်။ငန်တဲ့ကိုမစားဘဲနေရင်ရောတိတိယောဂါကိုရှောင်ကျဉ်နိုင်မှာပါလားလို့မေးကြည့်တဲ့အခါမြန်မာနိုင်ငံတိတိယောဂါအဖွဲ့ဒုတိယဥက္ကဋ္ဌဖြစ်သူဗမောက္ခဒေါက်တာဦးမျိုးလင်းငိမ့်ကအခုလိုပြောပါတယ
်။ငယ်မစားဘဲနေတိတိယောဂါရှောင်ကျဉ်နိုင်သလားဆိုရှောင်ကျဉ်နိုင်ရင်လို့ဆိုရပါမယ်။ငယ်မစားတဲ့စားစားနေတဲ့အတိုင်းပြည်မှာတွေးတူယောဂဖြစ်တာ၄ပါးပြီးတော့စားစားတာများတဲ့ပေါ့
တိုင်းပြည်တွေမှာသူတို့ကဖြစ်တော့ပိုများတာကိုတွေးရပါတယ်။ဒါကြောင့်မလို့အငံအဓိကသူတို့ကဖြစ်ရခြင်းအကြောင်းချက်တစ်ခုဖြစ်ပါတယ်။တော့တခြားအကြောင်းနေနဲ့ဆိုလို့ရှိရင်တော့ခုနဘဝလွန်ခြင်းအစီတက်များခြင်းစသဖြင့်အဲ့ဒါမျိုးတွေကလည်းပဲသူတို့ကဖြစ်စေနိုင်တဲ့အချက်တွေဖြစ်ပါတယ
်။အငံတက်ဟာသူတို့ကဖြစ်စေနိုင်တဲ့အဓိကအကြောင်းရင်းလို့ဆိုရမှာပါ။အငံတက်ကိုရှောင်ကျင်ရင်လည်းတတိယကဖြစ်နိုင်သေးတယ်လို့ဆိုပေမဲ့ရာဂန်တုံးကတော့တော်တော်လေးနေပါတော့မှာဖြစ်ပါတယ်။ပြည်သူလူထုဟာအငံတက်လို့ပြောလိုက်ရင်ငပိငချောက်နဲ့ပဇွန်ချောက်တို့ကသာမြင်တတ်ကြလိမ့်ရှိပြီးငပိငချောက်တွေကိုရှောင်ကျင်ရုံနဲ့မလုံလောက်ပဲ hidden salt လို့ခေါ်တဲ့သတိမထားမိတဲ့စားတတ်တဲ့အငံတက်တွေကိုရှောင်ကျင်ဖို့လိုလာတယ်လို့မြန်မာနိုင်ငံတတိယကအဖွဲ့ဥက္ကဋ္ဌဖြစ်သူပမောက္ခဒေါက်တာဦးမြင့်ဟန်ကပြောပါရစေ
။အငံဆိုငပိငချောက်ပဇွန်ချောက်ကဆရာတို့ကမြင်ရတယ်ပေါ့နော်သိကြတာငန်းတယ်။ဒါပေမဲ့ဒီနေ့ဆွေးနွေးသွားတဲ့မှာဆရာတို့ hidden salt ပေါ့နော်ဟိုဂျုံနဲ့မသိနိုင်တဲ့ဟာအခုလူငယ်လူရွယ်တွေဆိုခေါက်ဆဲကြောက်ဆိုပူစားကြတယ်နော်အဲ့ထဲမှာစားတတ်တရားပါနေတယ်နော်ထိုင်နေတာနေတယ်နောက် fast food တွေ fast food တွေဆိုဆရာတို့ဒီမှာပြောသွားပစ္စာဆိုများတယ်ဟမ်ဘာဂါဆိုများတယ်များတာပါရင်များတာဆိုဒီစားတော့တွေမှန်သမျှ sodium ပေါ့စားဖို့အခြေခံပြီးတော့လိုရတဲ့တွေနော်ဆရာတို့လူနာတွေမှာရောဒါပတ်ဝန်းကျင်မှာရောတွေ့ရတာအိမ်မှာပေါ့နော်စားတော့တွေမှာစားတယ် fast food တွေနဲ့ဒီ restaurant food တွေကိုဆရာတို့ကပို့ပြီးတော့အလေးပေးလာတယ်ပေါ့အဲ့တော့ now safety zone များတဲ့ပတ်ဝန်းကျင်အနေနဲ့တဖြည်းဖြည်းဖြစ်လာတယ်ပေါ့နော်ကြာဆရာတို့ကြွားရေးလာရင်နေရေးထိုင်ရေးအစအဲ့တော့ဒီအကြောင်းချက်တွေကဆရာတို့တည်တူယောဂါကိုဖြစ်ဖို့အတွက်ပေါ့နော်ဒီဟာပံ့ပိုးနေတဲ့ချက်တွေဖြစ်ပါတယ
် hidden salt လို့ခေါ်တဲ့သတိမထားမိတဲ့စားတဲ့တွေကိုစားသုံးမှုများပြားလာခြင်းဟာမြေပြလူနေမှုစနစ်ထွန်းကားလာခြင်းနဲ့ဆက်ဆက်မှုရှိနေတာပါအငံတက်စားသုံးမှုနေပါတဲ့ဒေတာတွေမှာတွေ့တွေ့ရောက်တာဖြစ်ပေါ်မှုဟာတိတိတတ်တာနေပါတာကိုတွေ့ရတာကြောင့်အငံတက်ကိုကျူးဆိုက်ပြီးရှောင်ကျင်မယ်ဆိုရင်တွေ့တွေ့ရောက်တာမဖြစ်အောင်ကာကွယ်တဲ့နေရာမှာထိရောက်မှုရှိနိုင်တယ်လို့ဒေါက်တာဦးမြင့်ဟန်ကပြောပါတယ်
။ဒီမြို့ပြလူနေမှုစနစ်ကထွန်းကားလာတာဒါလည်းပါပါတယ်။ဟောကျွန်တော်တို့ရဲ့ lifestyle ကြီးကပြောင်းလဲလာတာ။ဒါကျွန်တော်ဖွင့်ပေးမှလည်းကျွန်တော်ဥပမာပြောခဲ့ပါတယ်။အိန္ဒိယကြီးလက်ဒီမှာဆိုရင်တချို့နိုင်ငံတွေမှာမရှိဘူးစီတွေးကြိုးယောဂါဆိုတော့တော်တော်ရှားတယ်ရှားတယ်ဆိုတာသူတို့ကအငံတက်ကိုမစားသုံးဘူးအငံတက်ကိုမစားသုံးတဲ့သူ့နိုင်ငံကြီးရှိပါတယ်အဲ့မှာဆိုတွေးကြိုးယောဂါမဆိုးသလောက်ပဲရှိတယ်
တွေးကြိုးယောဂါဟာအသက်ကြီးမှဖြစ်တဲ့ယောဂါလို့သိခဲ့ကြရတာကနေလူလက်ပိုင်းတွေမှာလည်းဖြစ်တဲ့ယောဂါအဖြစ်ကိုပြောင်းလဲရောက်ရှိလာနေပါတယ်အသက်ငယ်ငယ်နဲ့တွေးကြိုးယောဂါဖြစ်တဲ့သူတွေကိုလေ့လာကြည့်လိုက်မယ်ဆိုရင်ပြောင်းလဲလာတဲ့လူနေမှုဘဝပုံစံတွေနဲ့ဆက်ဆက်မှုရှိနေတာကိုတွေ့ရတယ်လို့ဒေါက်တာဦးမြင့်ဟန်ကပြောပါတယ
်တွေးကြိုးယောဂါဘာလို့ဖြစ်လဲအသက်ကြီးရင်တော့ဖြစ်လာတာများဒါတော့များသောအားဖြင့်တော့ရှောင်လွဲလို့မရဘူးပေါ့နော်။တက်ကြီးလာရင်သူတို့ယောဂါဖြစ်များ။သို့တော်လည်းဒီဖြစ်တဲ့သူတို့ယောဂါကိုမဖြစ်အောင်နော်။ဘယ်လိုလုပ်ကြမလဲဆိုရင်အဓိကဟာဆရာတို့ကာကွယ်လို့ရတယ်၊ကုသလို့ရတယ်။ကာကွယ်လို့ရတဲ့နည်းလမ်းနဲ့မှဆရာတို့ဒီလူနေမှုပုံစံအရင်အရေးကြီးလာပါတယ်။နော်ဆရာတို့ရဲ့ပြောင်းလဲလာတဲ့ပုံ။အရင်တော့ဆရာတို့အသက်ကြီးရဲ့လူတွေမှမှဖြစ်တယ်လို့ဆရာတို့တွေ့ကြတယ်။အခုအသက်ငယ်လူတွေလည်းဖြစ်လာ။ဘာလို့လဲဆိုတော့ဆရာတို့ရဲ့နေထိုင်မှုပုံစံပြောင်းလာတာ။အဝလုံးတဲ့လူတွေများလာတယ်เนาะသူပြင်ဆရာတို့ဒီဆွေးနွေးပွဲမှာလည်းကြားမှာပေါ့ကျွန်တော်အစားတောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောလာတာရှိတယ်အရက်လွန်ကျွန်တောင်းရင်ဖြစ်တယ် secret nicotine နာရီနဲ့လည်းဆက်ဆက်မှုရှိတယ်เนาะနောက်ပြီးတော့ဒီစိတ်ဖြည်စီးမှုနဲ့များတဲ့ဆရာတို့ရဲ့ lifestyle ပေါ့เนาะဒီဟာတွေနဲ့ပတ်သက်ပြီးတော့လည်းဆက်ဆက်မှုရှိတယ်အဲ့တော့ဒီလူငယ်လူရွယ်တွေမှာဖြစ်များလာတာဒါတွေနဲ့ပတ်သက်ပြီးတော့အများကြီးပါလာပါလေ
တိတိယောဂါရဲ့ဆူကျူတွေကိုရှောင်ရှားနိုင်ဖို့အတွက်ငပိငချောက်တွေကိုရှောင်ကျင်နေုံနဲ့မလုံလောက်ဘဲ hidden salt လို့ခေါ်တဲ့သတိမထားမိတဲ့စားတက်စားသုံးမှုတွေကိုလည်း cue site ရှောင်ကျင်ဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါတိတိယောဂါနဲ့ပတ်သက်ပြီးတော့ဆောင်းရန်ရှောင်းရန်တွေကိုဒေါက်တာတန်းစောကအမြင်မြန်တင်ပြသွားတာပါရှင်
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနက်9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းမြန်ခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ VOA မြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။အခုတော့အာကစားကနာပါတပတ်အတွင်းအာကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြထားပါတယ်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကကမ္ဘာဘောလုံးဖွဲ့ချုပ်ကမြန်မာနိုင်ငံကို Football for School Project အစီအစဉ်ကိုပေးဖို့သဘောတူလိုက်ပါပြီဒီတစ်ပတ် Premier League မှာတော့ဇာတ်ထိပ်က Liverpool နဲ့ Man City တို့ထိပ်တိုက်တွေ့ခဲ့ကြပြီးတော့ Liverpool အသင်းနိုင်ပွဲဆက်ခဲ့ပါတယ် ATP Tennis ပြိုင်ပွဲကိုတော့ London မှာတနင်္ဂနွေနေ့ကစတင်လိုက်ပါပြီဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာကထောင်20သက်19နှစ်အောင်အာရှဖလားဘောလုံးပွဲအတွက်ခြေစစ်ပွဲတွေကိုပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲကစားခဲ့ကြပါတယ်မြန်မာ U19 အသင်းကတော့အုတ်စုအိုင်မှာပါဝင်ပြီးတော့တောင်ကိုရီးယားတရုတ်စင်ကာပူနဲ့ကစားခဲ့ရပါတယ်ဒါကြောင့်ပွဲကျက်တယ်လို့ဆိုရမှာပါနိုမာ6ရက်နေ့ကအနေ10ရက်နေ့ထိရန်ကုန်မြို့သူနောက်ခွင်းမှာကစားကြတာမှာမြန်မာ U19 အသင်းဟာပထမပွဲမှာတော့တောင်ကိုရီးယားကို3ဂိုးကိုမရှိဒုတိယပွဲမှာတော့တရုတ်ကို2ဂိုးကိုမရှိနဲ့ရှုံးပါတယ်ဒါပေမဲ့တတိယပွဲစဉ်မှာတော့မြန်မာကစင်ကာပူကို6ဂိုးမရှိနဲ့နိုင်ရခဲ့ပါတယ်ဒါကြောင့်မြန်မာအသင်းက3မှတ်နဲ့အုတ်စုတတိယပဲရခဲ့ပါတယ်2020 AFC U19 ဘောလုံးပွဲကိုတော့ Uzbekistan နိုင်ငံမှာရှင်းနေချင်းပါမှာဖြစ်ပြီးတော့အင်ရှင်နဲ့ဒူအုပ်စုဆက်တစုကဒီအုပ်စုကိုရတဲ့အသင်းဆက်တသင်းနဲ့အုပ်စုဒုတိယရတဲ့အကောင်းဆုံး၄သင်းစုစုပေါင်း16သင်းပြန်ကြမှာဖြစ်ပါတယ်။အာဆီယံဒေသတွင်းကတော့ဒီမလေးရှားနဲ့အင်ဒိုနီးရှားတို့ကအုပ်စုဖို့ဖြစ်တဲ့ခြေစစ်ပွဲအောင်သွားခဲ့ပြီးတော့ဗီယက်နမ်နဲ့လာအိုတို့ကလည်းအကောင်းဆုံးအုပ်စုဒုတိယ၄သင်းထဲမှာဝင်ပြီးတော့ခြေစစ်ပွဲအောင်သွားခဲ့ပါတယ်ခင်ဗျာ။FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကမြန်မာနိုင်ငံကို Football for School Project အစီအစဉ်ကိုပေးဖို့သဘောတူလိုက်ပါပြီ။ဒါဟာအာဆီယံနိုင်ငံတွေထဲမှာမြန်မာနိုင်ငံကိုပထမဆုံးပေးဖို့ FIFA ကသဘောတူလိုက်တာဖြစ်ပြီးတော့ရှီလာမှာစတင်မှာဖြစ်တယ်လို့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ကပြောထားပါတယ်။ပညာရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်တို့ပေါင်းပြီးတော့တိုင်းနိုင်ငံလုံးမှာရှိတဲ့အကြောင်းတွေမှာလှုပ်သွားမှာဖြစ်တယ်လို့လည်းသိရပါတယ်။Football for School Project အစီအစဉ်ရတော့ FIFA ကနှီးပြတွေနဲ့ကမ္ဘာကျော်ဘောလုံးသမားတွေကနိုင်ငံတော်ဝန်ကကျောင်းတွေမှာဘောလုံးနှီးစနစ်တွေကိုတင်ကြားပြီးတော့ဘောလုံးတွေနဲ့ဘောလုံးအားကစားနည်းအတွက်လိုအပ်တာတွေကိုပေးသွားမှာဖြစ်ပြီးတော့ငွေကြေးပိုင်းပါမှာမဟုတ်ဘူးဆိုပြီးတော့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကပြောထားပါတယ်ခင်ဗျာရောပါဘောလုံးပွဲတွေဘက်မှာတော့ဒီပတ် England Premier League မှာတော့အမတ်ပေးစရာထိပ်ကအသင်းနဲ့သင်းထိပ်တိုက်ထွက်ခဲ့ကြပါတယ်။အမတ်ပေးစရာထိပ်မှာဦးဆောင်နေတဲ့ Liverpool နဲ့ Champion Man City တို့ Liverpool ရဲ့ Anfield ခွင့်မှာတနင်္ဂနွေနေ့ကကစားခဲ့ကြတာမှာအငင်းပွားစရာမေးခွန်းထုတ်စရာအချိန်ညီနဲ့ Liverpool အသင်းက3ဂိုးတကိုးနဲ့နိုင်သွားခဲ့ပါတယ်။ Liverpool အတွက်ဂိုးတွေကိုတော့ Fabinho, Salah နဲ့ Mane တို့ကသွင်းခဲ့ပြီးတော့ Man City အတွက်တော့ Bernardo Silva ကဒုတိယပိုင်းမှာပြန်ချေခဲ့ပါတယ်။ဒါပေမဲ့ဒီပွဲမှာ Liverpool အသင်းအဖွင့်ကိုမရခင်လေးမှာပဲလေဦးနောက်တန်းကအလက်ဇန်ဒါအာနိုသူတို့ရဲ့ပယ်နယ်တီအေရီယာထဲမှာလက်ထိခဲ့ပါတယ်။ဒါပေမဲ့ဒိုင်ကဒါကိုပယ်နယ်တီမပေးဘဲဆက်ကစားရာကနေလေဦးအသင်းအဖွင့်ကိုရသွားခဲ့တာပါ။ဒီနေရာမှာ VAR ကလည်းပယ်နယ်တီမပေးတာကြောင့်မန်စီးတီးနည်းပြဂေါ်ဒီယိုလာကတော့အကြီးအကျယ်ဒေါသထွက်ခဲ့ပါတယ်။ VAR ဒိုင်ကပယ်နယ်တီမပေးတာနဲ့ပတ်သက်ပြီးတော့မန်စီးတီးနည်းပြဂေါ်ဒီယိုလာကတော့
Ask to Mike Riley please.And his people, not to me.
VAR Dialogy Mike Riley နဲ့သူ့လူတွေကိုမေးပါ။ကျွန်တော်ကမမေးပါနဲ့လို့ပဲပြောချင်ပါလေ။ပွဲနဲ့ပတ်သက်ပြီးပဲပြောချင်ပါလေ။ဒန်နီရဲ့ဆုံးဖြတ်ချက်ကိုပြောဖို့အတွက်ကျွန်တော်လာတာမဟုတ်ပါဘူး။ဒါကြောင့်ဒီကိစ္စဆိုရင်တော့သူတို့ကိုပဲမေးပါ။ကျွန်တော်ဒီကိုလာတိုင်းဒန်နီရဲ့ဆုံးဖြတ်ချက်ဒါမှမဟုတ် VAR ရဲ့ဆုံးဖြတ်ချက်ကိုပဲမေးနေကြတယ်။တချို့နေ့တွေကျတော့ဒါကိုလက်ထိဘောလို့သတ်မှတ်ပြီးတော့အခုကျတော့လည်းလက်ထိဘောမဟုတ်ပြန်ဘူး။ဆိုတော့သူတို့ကိုဖုန်းဆက်ပြီးပဲဖြစ်ဖြစ်တကားသွားခောက်ပြီးပဲဖြစ်ဖြစ်မေးပါ။ကျွန်တော်ကမမေးပါနဲ့။သူတို့ဖြေနိုင်ခြင်းလဲဖြေနိုင်ပါလိမ့်မယ်။
ဆိုတော့ဒီအငင်းပွားစရာအခြေအနေနဲ့ပတ်သက်ပြီးရာဂင်ကလပ်ကရောဘာပြောလိုက်ပါသလဲ
And against an outstandingly strong opponent. I heard already everybody asked me about it. I didn't see it yet.
တကယ်ပြိုင်ပွဲကောင်းတဲ့ကစားလို့ဘွေးရဲ့အနေထားမျိုးနယ်လောက်အောင်ပါပဲ။ဖာဗီညိုသွင်းလိုက်တဲ့ကျွန်တော်တို့ရဲ့ပထမကူမရခင်မှာလက်ထိတယ်ဆိုပြီးပြောနေကြတာဒီလဲကြားနေရပြီးကျွန်တော်ကလည်းမေးနေပါလေ။ဒါကိုကျွန်တော်မတွေ့ရသေးတော့ကျွန်တော်အနေနဲ့ဘာမှမပြောနိုင်ပါဘူး။ဒါပေမဲ့ဘန်ဒန်ဒိုဆီလ်ဗာလက်နဲ့ထိတယ်လဲကြားပါလေ။ဆိုတော့မပြောတတ်ဘူး။ဒါပေမဲ့လည်းဂေါ်ဒီယိုလာကသူတို့ပယ်နယ်တီမရလို့စိတ်ပြတ်တာကိုလည်းကျွန်တော်နားလည်နိုင်ပါလေ။
ဒီတစ်ပတ်မှာ Chelsea က Crystal Palace ကို2ဂိုးကိုမရှိနဲ့နိုင်ပြီး Leicester ကလည်း Arsenal ကို2ဂိုးကိုမရှိနဲ့နိုင်သွားပါတယ်။ Tottenham ကတော့ဒီတစ်ပတ်မှာ Sheffield United နဲ့တကူးစီတီးကြပြီးတော့ Manchester United ကတော့ Brighton ကို3ဂိုးတကူးနဲ့နိုင်သွားပါတယ်။ Liverpool အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်အခုဆိုရင်ဆန်တပွဲကစားပြီးချိန်မှာဆန်တပွဲနိုင်တပွဲသေး34မှတ်နဲ့ Leicester နဲ့ Chelsea ထက်10မှတ်အသာနဲ့မဘီဇီယာထိပ်မှာရှိနေပါတယ်။ Man City အသင်းကတော့ဒီပွဲရှုံးသွားတဲ့အတွက် Liverpool နဲ့ ကိုမှပြတ်ပြီးတော့25မိနစ်အစဉ်လေးကိုရောက်သွားပါတယ်။အာဆနယ်ကတော့လက်စတာကိုရှုံးသွားတာကြောင့်နီးပြတ်ဦးနိုင်အမ်ရီလဲဖိအားတွေနဲ့အကြီးအကျယ်ရင်ဆိုင်နေရပါတယ်ခင်ဗျာ။ LA Galaxy အသင်းမှာကစားနေတဲ့ Sweden Tide Simos Latin Ibrahimovic ဟာသူ့ရဲ့အသင်းဟောင်း AC Milan ကိုပြောင်းမှာဖြစ်ပါတယ်။ Ibrahimovic ဟာ Galaxy အသင်းနဲ့အခုနှစ်အကုန်မှာစာချုပ်ကုန်မှာဖြစ်ပြီးတော့အသင်းအောင်ပြတဲ့ AC Milan အသင်းကိုပြန်ပြောင်းကစားမှာဖြစ်ပါတယ်။သူက AC Milan မှာ2010ကနေစနစ်အထိကစားခဲ့ပြီးတော့62ပွဲမှာ42ဂိုးသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ ADB Tennis ပြိုင်ပွဲကိုလန်ဒန်မြို့မှာတနင်္ဂနွေနေ့ကစတင်လိုက်ပါပြီဒီပြိုင်ပွဲကိုတော့တနစ်တာအတွင်းထိပ်ဆုံးအဆင့်6ရောက်ဝင်ပြိုင်ကြတာဖြစ်ပြီးတော့တစ်ဖက်ကို4ရောက်စီနဲ့အုပ်စုနှစ်စုခွဲပြီးတော့ကစားကြတာပါတနင်္ဂနွေနေ့ကပွဲဥတော်မှာတော့ပြောင်ပေါက်အုပ်စုကနိုဗောက်ဂျိုကိုဗစ်နဲ့အီတလီကဘာရတီနီတို့ကစားခဲ့ကြပြီးတော့ဂျိုကိုဗစ်က6-6တင့်နဲ့နံပါတ်ပြတ်နိုင်သွားခဲ့ပါတယ်ဂျိုကိုဗစ်ကပွဲဥတော်မှာအနိုင်ရခဲ့ပေမဲ့နံပါတ်ကြီးရော်ဂျာဖက်ဒရာကတော့ဩစတြေးလျကဒေါမနစ်ဒီယမ်ကို5-5နဲ့နံပါတ်ပြတ်ရှုံးသွားပါတယ်အုပ်စုတကူစီကနေပြီးတော့ပထမနဲ့ဒုတိယရတဲ့နှစ်ယောက်ကဆီမီဖိုင်နယ်ကစားမှာဖြစ်ပြီးတော့အဲ့မှနိုင်တဲ့သူကဖိုင်နယ်မှာကစားမှာဖြစ်ပါတယ်တကယ်လို့ဂျိုကိုဗစ်အနေနဲ့တော့ဒီနေ့မှာဘိုးဆွဲခဲ့မယ်ဆိုရင်ဖက်ဒရာနဲ့စံချိန်တူသွားမှာဖြစ်ပြီးတော့ဖိုင်နယ်ကိုတက်နိုင်ခဲ့မယ်ဆိုတော့သူဟာရာသီကုန်မှာကမ္ဘာအဆင့်တစ်ကစားသမားဖြစ်နေပြန်ပြီးတော့ရပ်တည်သွားနိုင်မယ်ဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ကွာ
တစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြတော်တာပါရှင်။မနေ့ဖြန်ကြာတာပရင်းနေ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာတင်ဆက်သွားတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြမှာပါ။လိုင်းတိုမီတာ30 40 48နဲ့50တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါဦး။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးတမိုင်းဝင်စုံစမ်းစစ်ဆေးမှုတွေကိုအများပြည်သူရှင်းမောက်ပထမဆုံးအကြိမ်ဖြစ်လွှတ်တော်မှာစတင်ကျင်းပနေပါပြီ။အလွှတ်တော်ထောက်လိုင်းကော်မတီကဦးဆောင်ကျင်းပနေတဲ့ဒီကနေ့ကျင်းပပွဲအတွင်းမှာတော့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်ထိပ်တန်းသံတမန်ဝီလျံတေလာနဲ့အမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျော့ရှ်ကန်တို့ထွက်ဆိုဖို့လည်းစီစဉ်ထားပါတယ်။အမေရိကန်ဒေါ်နယ်သမ္မတဒေါ်နယ်ထရန့်နဲ့တူရကီသမ္မတရီချစ်တာအေးတာရဝါနိုဒီကနေ့အင်ဖြူရောမှာတွေ့ဆုံမှုစီစဉ်ထားပြီးစီးရဲနိုင်ငံမြောက်ပိုင်းကိုတူရကီကဝင်ရောက်တက်ခတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်တဲ့ကိစ္စတွေရုရှားစီကနေလေကြောင်းရန်ကာဝေးစနစ်တူရကီကဝယ်ယူဖို့စီစဉ်တာတွေကိုဆွေးနွေးပြစ်လိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။ခေါင်းဆောင်နှစ်ယောက်တွေ့ဆုံပြီးသွားရင်တော့ပူထွက်သင်းစာရှင်းလင်းပွဲလှုပ်ဆောင်သွားမယ်အကြောင်းလည်းအင်ဖြူရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာဒီကနေ့ကားဘုံးပေါက်ကွဲမှုကြောင့်ကလေးတွေပါဝင်လူ12ဦးထဏ်မှန်းနဲ့သေဆုံးသွားပြီးနောက်ထပ်20လောက်လည်းဒဏ်ရာရသွားပါတယ်။ဒီနေ့စောပိုင်းပေါက်ကွဲမှုဟာနိုင်ငံခြားပုဂ္ဂလိကလုံခြုံရေးကုမ္ပဏီတစ်ခုပိုင်ကားတစ်စင်းကိုပစ်မှတ်ထားတိုက်ခတ်ခဲ့တာဖြစ်တယ်လို့လည်းပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနက်ဆရယ်ရာခမီက Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။ဒဏ်ရာရသူတွေထဲမှာကုမ္ပဏီကနိုင်ငံခြားသားဝန်ထမ်း၄ဦးပါဝင်တဲ့အကြောင်းလည်းပြောဆိုထားပေမဲ့အသေးစိတ်ကိုတော့ဘာမှမပြောပါဘူး။ယူအန်နိုင်ငံဘက်ကမြို့တော်နဲ့မြို့တော်တောင်ဘက်ဒေသတွေမှာဒီကနေ့ဆိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။တရင်ပတိနဲ့ချီတဲ့ဆန္ဒပြပွဲတွေနဲ့အစိုးရပေါ်ပြည်အပိခံရချင်မှာပဲအခုနောက်ထပ်ဆန္ဒပြပွဲတွေထပ်မံပေါ်ပေါက်လာတာပါ။ဘက်ကမြို့တော်နဲ့တောင်ပိုင်းမြို့ကြီးချုံမှာဆန္ဒပြသူတွေကိုလူညုံရေးတပ်ဖွဲ့တွေကနှိမ်နှင်းကြရကရဲနှင်းငယ်လောက်ငြင်းတက်သွားခဲ့ပြီးတော့ဆန္ဒပြပွဲတွေတကြောပြန်ပေါ်ပေါက်လာတာလည်းဖြစ်ပါတယ်။
တရင်အချင်းချက်ကိုကောင်းလင်းဦးကျင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမို့ကမဆူမြန်မွန်ဖြစ်ပြီးတော့အသံဖတ်အင်ဂျင်နီယာကတော့မီကဲလ်ဒူဗန်စကီဖြစ်ပါတယ် VO American အသံရမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00-9:00ထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 980နဲ့လိုင်းဒိုမီတာ48 kHz 6350တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.